Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ View American Tan ရဲ့2025ခုနှစ် January 6ရက်တင်းလာနေမနက်ခင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစည်းအဝေးပထမပိုင်းနာရီဝက်ကူရေဒီယိုကနေ light meter 40 30နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနင်္လာနေ့အစည်းအဝေးတွေကိုတော့ digital line တွေဖြစ်တဲ့ဒူရီမေဆွေရုံသံ line view မြန်မာပိုင်း internet ဆာနယ်နာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့မနက်ခင်းအစည်းအဝေးတွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
။ American သမ္မတဂျိုးဘိုင်ဒန်ရဲ့ဇနီးဖြစ်သူတော့ဟာအခုတနင်္လာနေ့မှာ New Orleans မြို့ကိုတော့ရောက်ပြီးကြည့်ကြရရပိုင်းအကျန်းဖက်တိုက်ခိုက်ခံခဲ့ရလို့ဒေဆုံးသူနဲ့ဒဏ်ရာရသူမိသားစုဝင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ဟာနိုင်ငံရေးအရာအချက်အလက်ကြုံနေရတဲ့တောင်ကိုရီးယားနိုင်ငံကိုအခုတနင်္လာနေ့မှာရောက်ရှိမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဆီးရီးယားအပေါ်အရေးယူတန်ခတ်မှုတွေပြန်ရုပ်ပေးဖို့ဆီးရီးယားနိုင်ငံအသွင်ကူးပြောင်းရေးအစိုးရအဖွဲ့ဝန်ကြီးတွေကတိုက်တွန်းပါတယ
်။အဲ့ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူဒီနိုင်ငံကမြန်မာအရေးမှာဝင်ရောက်ဆွတ်ဖက်နေတာကိုရပ်တန့်ဖို့အမေရိကန်ရောက်မြန်မာတွေဆန္ဒပြခဲ့တဲ့အကြောင်းကိုတင်ဆက်ပေးတော့ပါမယ်။ဒါ့အပြင်ပတ်စဉ်တင်ဆက်နေကြဒီမိုကရေစီဆွေးနွေးကံကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းပြသတင်းတွေကိုတင်ဆက်သွားဖို့စီစဉ်ထားပါတယ်။ခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံကပြောပြပေးပါပါခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဇနီးဖြစ်သူတို့ဟာအခုလာမယ့်တင်းလာနေ့ဒီခါမှာအခုဒီနေ့တင်းလာနေ့မှာနယူးအော်လန်မြို့ကိုသွားပြီးတော့ပြီးခဲ့တဲ့ရက်ပိုင်းအချက်ဖက်တိုက်ခိုက်ခံခဲ့ရလို့သေဆုံးသူနဲ့ဒဏ်ရာရခဲ့သူမိသားစုဝင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။နယူးအော်လန်မြို့ကခီးသွွားဧည့်သည်တွေအသွာလာများတဲ့လမ်းပေါ်မှာနှစ်သက်ကူးနေအစောပိုင်းတုန်းကကားစင်းနဲ့လူအုပ်ကိုဝင်တိုက်လို့14ဦးသေဆုံးပြီးတော့35ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကမ္ဘောလားရဲ့အသက်42နှစ်အရွယ်စစ်မှုထမ်းဟောင်းဂျဘားဆိုသူဖြစ်ပြီးတော့သူကရဲရရှိတွေကိုပြစ်ခတ်လို့ရဲကပြန်ပြစ်ပြီးအဲ့ဒီမှာပဲသေဆုံးခဲ့ပါတယ်။သူကရဲ့နောက်မှာတော့ IS စစ်သွေးကြွအလံတစ်လက်ကိုတွေ့ရပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သမ္မတဖြစ်ပြီးသမ္မတအဖြစ်နဲ့ကျန်းသက်စာမဆိုခင်တက်တန်းသတင်းနှစ်ပတ်ပဲကျန်တော့တဲ့အခါမှာပဲသမ္မတဘိုက်တန်ဟာဒီမှုကိုစုံစမ်းစစ်ဆေးနေသူတွေနဲ့လည်းအဲ့ဒီမှာတွေ့ဖို့ရှိပါတယ်။ဒီမှုမှာတန်တရားရှိသူဂျပါဟာတူးတဲ့လှုပ်ဆောင်တာဆိုပြီးတော့စုံစမ်းစစ်ဆေးနေသူတွေကတော့ပြောပါတယ်။အချက်ပတ်တိုက်ခိုက်ခံရတဲ့နေ့ကတော့သမ္မတဘိုက်တန်ဟာမေရီလန်းပြည်နယ်မှာရှိတဲ့ကမ့်ဒေးဗစ်အပန်းဖြစ်စခန်းမှာရှိနေပြီးတော့အဲဒီကနေတနင်္ဂနွေလုံးကိုဘေကွန်စကားပြောပြီးအကြမ်းဖက်မှုကြောင့်ထိခိုက်နေတာသူတွေအတွက်ဝန်ထမ်းစကားဆိုခဲ့ပါတယ်ခင်ဗျာယူကရိန်းတပ်တွေဟာရုရှားနောက်ချမ်းကော့စ်ဒေသကိုတံပြန်ထိုးစစ်ဆင်နေတယ်လို့ရုရှားဘက်ကပြောပါတယ်ယူကရိန်းတို့ဟာကော့စ်ဒေသကိုပြီးခဲ့တဲ့နှစ်ဩဂတ်လကသိမ်းယူခဲ့ပေမဲ့လည်းအဲဒီဒေသကိုရုရှားနဲ့မြောက်ကိုရီးယားတပ်ဖွဲ့တွေကပြန်သိမ်းယူခဲ့တာပါတင့်ကားနှစ်စီးမန်းရှင်းဘော်ဒိုရင်တစ်စင်းတန်ချက်ကာကား12စင်းနဲ့လေဒီကုံစစ်တီတွေအပါအဝင်ယူကရိန်းတိုက်ခိုက်ရေးအုပ်စုတစုဟာဘာဒန်ဂျီယော်ကိုတက်ဖြတ်နေရပြီလားလို့ဆိုပြီးတော့ရုရှားကောက်ဝေးဦးကြီးဌာနကပြောပါတယ်ရုရှားလက်နက်ကြီးနဲ့လေကြောင်းတပ်တွေကယူကရိန်းတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကဆိုပါတယ်ဒါပေမဲ့လို့အဲ့ဒီထုတ်ပြန်ချက်မှာပါတဲ့တိုက်ပွဲရလဒ်ကတော့တည်ချာချာမရှိလာပါဘူးအဲ့ဒီဒေသတွင်းတိုက်ခိုက်ရေးအဖွဲ့တွေရှိနေတယ်လို့ယူကရိန်းစစ်ဖက်သတင်းမှတိုက်ဖြတ်ရေးအဖွဲ့ရဲ့ကြီးကဲက Telegram မှာရေးပါတယ်ကော့စ်ဒေသမှာရုရှားတပ်ဖွဲ့တွေဟာဗက်ပေါင်းစုံကနေတိုက်ခိုက်ခံရပြီးတော့ဒါဟာသူတို့အတွက်အလင်းငိုက်ဖြစ်စီတယ်ဆိုပြီးတော့យေတာထားပါတယ်။ကော့စ်ဒေသမှာရုရှားဘက်ကနေမြောက်ကိုရီးယားစစ်တီ11,000လောက်တပ်ဖြန့်ချထားတယ်ဆိုပြီးတော့ယူကရိန်းနဲ့အနောက်နိုင်ငံတွေဘက်ကပြောနေပါတယ်။ဒါပေမဲ့လို့ရုရှားဘက်ကတော့မြောက်ကိုရီးယားတပ်တွေရှိနေတယ်ဆိုတာကိုညင်လည်းမညင်အတီလည်းမပြုတ်ပါဘူး။မကြခင်သမ္မတတောင်ယူရောမဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ဇန်နဝါရီလ20ရက်နေ့သူကျန်းသက်စာမဆိုခင်ဒီ Ukraine Russia ပြည်ပခါကိုသူဖြစ်ရှင်းမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လို့လာမယ့်ရက်တွေအတွင်းမှာသူ့အနေနဲ့ဘယ်လိုညှိနှိုင်းဖြစ်ရှင်းမလဲဆိုတာကတော့မပြောပါဘူးခင်ဗျာ။ Hezbollah ခေါင်းဆောင် Hassan Nasrallah မနစ်က Israel လေကြောင်းတိုက်ခိုက်မှုတွင်သူတို့ဖွဲ့ရဲ့စစ်စီရင်အခန်းထဲမှာသေဆုံးသွားခဲ့တယ်လို့ Hezbollah အကြီးတန်းလူမျိုးရေးရာရှိသူကပြောကြပါတယ်။2023ခုနှစ်စက်တင်ဘာလ29ရက်နေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင်းဘေရွတ်မြို့ရဲ့တောင်ပိုင်းစစ်ကြေးဘုံကအဆောင်အုံတွေပြိုကျပြတ်ခဲ့ပြီးတော့အဲဒီမှာ Nasrallah သေဆုံးသွားခဲ့တာပါ။အဲဒီမှာလူ6ဦးသေဆုံးတယ်လို့ချက်မှတ်ရုံကြီးဌာနကတော့ပြောပါတယ်။သတင်းတွေအရ Nasrallah နဲ့အခြားအကြီးတန်းခေါင်းဆောင်တွေမြောက်ခမ်းမှာစီးဝေးလုနေကြတာဖြစ်ပါတယ်။လက်ရှိ Hezbollah ခေါင်းဆောင် Nayin Qasim ကတော့အမေရိကန်ဂျာဝင်ညှိနှိုင်းထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်အရအစ္စရေးတပ်တွေဒီလကုန်မှာလေဗနွန်တောင်ပိုင်းဒေသကနေမထွက်ရင်တော့ Hezbollah တိုက်ခိုက်သမားတွေကအစ္စရေးကိုတိုက်ရင်တိုက်ရလိမ့်မယ်လို့စနေနေ့ဇန်နဝါရီလ4ရက်နေ့ကသတိပေးခဲ့ပါတယ်။ Hezbollah ကိုနှစ်ပေါင်း32နှစ်ကြာဦးဆောင်လာခဲ့တဲ့ Nasrallah လှုပ်ကြံခံမှုကြောင့်အစ္စရေးနဲ့စစ်သွေးကြော်တွေကြားတိုက်ပွဲငယ်တွေကနေတကယ့်စစ်ပွဲကြီးအသွင်ပြောင်းသွားခဲ့ရတာဖြစ်ပါတယ်။အမေရိကန်ကဂျာဝင်ညှိနှိုင်းထားတဲ့ပြစ်ခတ်ရစေးရေးနိုဝင်ဘာလ29ရက်နေ့မှာမစခင်အထိလေဗနွန်နိုင်ငံတောင်ပိုင်းနဲ့ရှေ့ပိုင်းဒေသတွေစစ်ဘေးဒဏ်သင့်ခဲ့ပြီးတော့ထိခိုက်ပျက်စီးမှုတွေအတော်များခဲ့ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ6နာရီခွဲအထိ925 kHz 11865 925 kHz 6153ညာနဲ့540 kHz 0933ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ View American တဲ့ထိတ်တဲအောင်နိုင်ငံတွေကသတင်းတွေကိုစပရင်ထုတ်ပေးကြပါပါ။အမေရိကန်နိုင်ငံကြေးဝန်ကြီးအန်တိုနီဘလင်ကင်ဟာနိုင်ငံကြေးဒီနိုင်ငံကြီးအကြက်တဲကြုံနေရတဲ့တောင်ကိုရီးယားနိုင်ငံကိုဒီနေ့တင်းလာနေမှာရောက်ရှိမှာဖြစ်ပြီးတော့တရားစွဲဆိုခံနေရတဲ့တောင်ကိုရီးယားသမ္မတရဲ့နီးနာလှုပ်ဟန်မဟုတ်ဘဲမူဝါဒအပိုင်းကိုဆက်သွားနိုင်ရေးအတွက်အမေရိကန်ဘက်ကအားပေးသွားဖို့ရှိမယ်လို့သိရပါတယ်။ဝန်ကြီးဘလင်ကင်ဟာအမေရိကန်နိုင်ငံကြေးဝန်ကြီးအဖြစ်နဲ့ဒါဟာသူ့ရဲ့နောက်ဆုံးခီးစဉ်လည်းဖြစ်နိုင်ပွဲရှိနေပါတယ်။အကြက်ကဇန်နဝါရီလ20ရက်နေ့မှာပဲသမ္မတဒေါ်နယ်ထရမ့်သမ္မတကျန်သစ္စာဆိုပြီးအစိုးရအသစ်တက်လာမှာမဟုတ်လို့ပါ။အမေရိကန်နိုင်ငံကြီးဝန်ကြီးဟာတနင်္လာနေ့မှာပဲတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးချိုတီးယိုနဲ့တွေ့ဆုံဖို့လည်းရှိပါတယ်။ဒီဇင်ဘာလ3ရက်နေ့ဆီယိုချိုရီကြီးညာရနဲ့ပတ်သက်လို့ဆွဲဆိုချက်ပေါ်သမရယုံဆုကယိုကိုဖမ်းရမ်းထုတ်ထားတာလည်းဒီနေ့တနင်္လာနေ့မှာတက်တန်းကုန်မှာဖြစ်ပါတယ်။သမရယုံဟာသမရဘိုင်ဒန်ဆူရနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တယ်လို့ပဲဂျပန်နဲ့ဆက်ဆံရေးအသစ်ဖွင့်ပြီးတော့ကမ္ဘာရေးကိစ္စတွေမှာတောင်ကိုရီးယားနိုင်ငံရဲ့အခန်းအရေးပါလာဖို့ကြိုးပမ်းခဲ့သူလည်းဖြစ်ပါတယ်။တောင်ကိုရီးယားမှာဆီယိုချိုရီမကြီးညာခင်လပိုင်းတွင်းကပဲအမေရိကန်သမ္မတဂျပန်ဝန်ကြီးချုပ်တို့နဲ့သမိုင်းဝင်ထိပ်သီးအစည်းအဝေးမှာပါဝင်ခဲ့ပါသေးတယ်။အမေရိကန်ပြည်တော်စုအနေနဲ့ဆီးရီးယားပေါ်မှာရေယူတန်ခတ်မှုတွေပြန်ရုပ်ပေးဖို့ဆီးရီးယားနိုင်ငံအသွင်ကူးပြောင်းရေးအစိုးရအဖွဲ့ဝန်ကြီးတွေကတိုက်တွန်းနေကြပါတယ်။ဆီးရီးယားအသွင်ကူးပြောင်းရေးအစိုးရဝန်ကြီးတွေဟာဆီးရီးယားအာဏာရှင်ဘာရှားအယ်အာဆတ်ပြုတ်ချပြီးတဲ့နောက်ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့ကတ်တာနိုင်ငံကိုရောက်ရှိနေကြတာပါ။ဆီးရီးယားဂျာဖြတ်ဆူရနိုင်ငံကြေးဝန်ကြီးအဆပ်အယ်ရှေဘနီ၊ကာဝေးဝန်ကြီးမူဟပ်စ်အဘူကာစရာ၊ထောက်လိုင်းအဖွဲ့အကြီးကဲအေဒက်ကာတက်ဖ်တို့နဲ့ကာတာဝန်ကြီးချုပ်တို့တွေ့ဆုံခဲ့ကြတယ်လို့ကာတာနိုင်ငံကြေးဌာနကကြေညာပါရယ်။ဆီးရီးယားနိုင်ငံရဲ့ညီညွတ်ရေးအချုပ်အခြာအာဏာပိုင်မှုနဲ့လွတ်လပ်ရေးတို့ကိုကာတာနိုင်ငံအနေနဲ့ထောက်ခံရပ်တည်တဲ့အကြောင်းကာတာဝန်ကြီးချုပ်ကလေးပြီးပြောဆိုခဲ့တယ်လို့ဖော်ပြထားပါရယ်။ဒေသတွင်းမှာတော့ကာတာနိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးစစ်ခြေစိုက်စခန်းတည်ရှိတဲ့နိုင်ငံလည်းဖြစ်ပါရယ်။ကတ္တနိုင်ငံဟာတခြားအရက်နိုင်ငံတွေနဲ့မတူဘဲနဲ့အဆက်ဆူရလက်ထက်ဆီးရီးယားနဲ့တနမန်ဆက်ဆံမှုကိုလည်းရပ်ထားတာပါ။ကတ္တနိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ဆီးရီးယားဂျာဖြတ်ဆူရရဲ့နိုင်ငံကြီးဝန်ကြီးရှာဘနီကဆီးရီးယားပေါ်မှာအမေရိကန်ရဲ့ပိတ်ဆို့ရေးယူမှုတွေရုပ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အရေးယူတန်ခတ်မှုတွေဟာဆီးရီးယားနိုင်ငံအလျင်မြန်ပြန်လည်ထူထောင်ဖို့အတားအဆီးဖြစ်နေတယ်လို့လည်းဆီးရီးယားသွင်ကူပြောင်းရေးအစိုးရအဖွဲ့နိုင်ငံကြီးဝန်ကြီးကဒေသတွင်းသတင်းဌာနတွေကိုပြောခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအကုန်ပိုင်းကလည်းဆီးရီးယားပေါ်မှာရေယူတန်ခတ်မှုတွေအလျင်မြန်ရုပ်ပေးဖို့ကာတာနိုင်ငံကလည်းတောင်းဆိုထားပါတယ်ခင်ဗျာ။ပြည်ပနဲ့မမျှတတဲ့ရှင်ပြိုင်မှုနဲ့စီမင်းသစ်တွေကြောင့်မကြင်မနက်ဖြစ်နေကြတဲ့ပြင်သစ်လယ်သမားတွေဟာ Paris New Dawn လမ်းတွေကိုပိတ်ဆို့ဆန္ဒပြဖို့ပြန်ပြီးဆိုင်းပြင်နေကြပါတယ်။ဥရောပသမဂ္ဂရဲ့အကြီးဆုံးစိုက်ပျိုးရေးထုတ်ကုန်ရှိရာပြင်သစ်နိုင်ငံမှာလယ်သမားတွေဟာ2024နှစ်စံပိုင်းတုန်းကလည်းဥရောပတလွှာဆန္ဒပြမှုတွေကိုဥဆောင်ပြုလုပ်ခဲ့ပါတယ်။တနည်းကြာသွားပြီမဲ့ဆန္ဒပြပွဲတွေကအပြားရှူသွားပါတယ်။ပြီးခဲ့တဲ့လတုန်းကတော့ EU ဥရောပသမဂ္ဂနဲ့တောင်အမေရိကနိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ခွင့်နဲ့ပတ်သက်လို့အခြေခံသဘောတူညီချက်တရားရခဲ့ပြီးတော့အဲ့ဒီသဘောတူညီချက်ကိုပြင်သစ်လယ်သမားတွေကမကြေမနက်ဖြစ်ခဲ့ကြပါတယ်။ဒီသဘောတူညီချက်ကြီးကစီးမျဉ်းသစ်တွေဟာသူတို့အမျက်ဆိုးရဖို့ထိခိုက်စေတယ်ဆိုပြီးတော့လယ်သမားသမဂ္ဂတာဝန်ရှိသူတွေကလာမယ့်ဇန်နဝါရီလ13ရက်နေ့မှာပြင်သစ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးသူတို့ရဲ့စိုးရိမ်ချက်တွေကိုတွေ့ဆုံစကားပြောဖို့ရှိနေပါတယ်။EU နဲ့တောင်အမေရိကတိုက်နိုင်ငံတွေကြားရထားတဲ့သဘောတူညီမှုဟာတရုတ်နဲ့ကုန်သွယ်ရေးအပေါ်မှီခိုးနေမှုကိုလျှော့ချဖို့ဖြစ်တယ်လို့ပဲယူကောက်ခံသမ္မတဒေါ်နယ်ထရမ့်ချင်းချောက်နေတဲ့အမေရိကန်ရဲ့အခွန်တောက်တိုးမြင့်မယ်ဆိုတဲ့တရားမှုကိုလည်း EU နိုင်ငံတွေကခံနိုင်ဖို့ဆောင်ရွက်ရတာဖြစ်တယ်လို့ဂျာမနီနိုင်ငံဘက်ကတော့ခုခံပြောဆိုနေပါလေ။ဒါပေမဲ့လည်းဥရောပသမဂ္ဂအတွင်းလယ်သမားတွေကတော့ဒီသဘောတူညီချက်ကိုအကြိမ်ကြိမ်ကန့်ကွက်နေကြပြီးတော့တောင်အမေရိကတိုက်နိုင်ငံတွေကဈေးသက်သာတဲ့သွင်းကုန်တွေဟာဥရောပစံချိန်မပြည့်မီဘူးလို့ပြောဆိုနေကြပါလေခင်ဗျာ။
အစောပိုင်းတရင်ကိုကိုသားညူဦးပြောပြပေးကြတာပါ။တင်းလာနေမနေ့တိုင်းတင်ဆက်ပေးနေကြပတ်စဉ်စီစဉ်နေမတင်ဆက်ခင်ခုရင်ဆုံးတော့မြန်မာတရင်တပုတ်ကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်ပွားတရုတ်လူငယ်တွေဒီမိုကရေစီအတွက်အသက်ပေးခဲ့ရဲဆိုတာကို2021အာနာသိမ့်ပြီးနောက်ပိုင်းငင်းချန်းစွာဆန္ဒပြရင်တက်ဖြတ်ခံခဲ့ရတဲ့တရုတ်မြန်မာလူငယ်နှစ်ဦးရဲ့အကြောင်းကိုဥပမာပြုပြီးတော့တရုတ်တန်ရှိမှထုတ်ဖော်ပြောဆိုခဲ့တယ်လို့တရေတေးဆိုလင်းထက်ကပြောပါရယ်။ဒီအပိုင်းတရုတ်တန်ရှိမြန်မာပြည်ဆန္ဒပြခဲ့တဲ့အကြောင်းကိုကိုငင်းချမ်းကြီးကဆက်သွယ်ပြင်းပြထားပါတယ်ခင
်ဗျ။ဟုတ်ကဲ့ဒီ Washington DC ကပေါ့နော်တရုတ်တန်ရုံရှေ့မှာကိုလင်းထက်တို့ဥပညာရှင်တွေဦးဆောင်ပြီးတော့ပြီးခဲ့တဲ့တောက်ကြတွေကနှစ်နေကြမှာပဲဆန္ဒပြခဲ့တာကိုတွေ့ရပါတယ်။အရင်တော့ကလည်းဒီတရုတ်တန်ရုံရှေ့မှာအဝေးရောက်မြန်မာတွေကကန့်ကွက်တာတွေရှိပါတယ်။အခုကျတော့ဒီထင်ရှားကြကြသူဥပညာရှင်တွေကိုယ်တိုင်ပါဝင်လာရတဲ့အကြောင်းရင်းကဘာကြောင့်ပါလဲခင်ဗျ။
အဓိကကတော့ကျွန်တော်တို့ဒီပါရအနုပညာရှင်တွေကလည်းဒီထဲမှာရှိကြတဲ့ဟိုသူတွေရဲ့ခံစားနေရတဲ့အရာတွေပြတော့ပြောချင်တဲ့စကားလုံးတွေရှိတယ်ဆိုတော့သိပါတယ်ကျွန်တော်တို့ဒီထဲမှာကြောင့်ဘလူးမအသက်မထွက်နိုင်တော့ဘူးဆိုတဲ့ခါကြတော့ကျွန်တော်တို့မှာဒီတောင်းနေရှိရလို့ယူဆကြရတယ်ပေါ့နော်ဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီအတန်တွေကိုကျွန်တော်တို့ကလာပြီးထုတ်ပေးရဲဆိုတာဒါပထမအရေးကြီးတဲ့အချက်ဖြစ်ပါတယ်ဟိုဒီပြပရောက်အနုပညာရှင်တွေအကုန်လုံးကကျွန်တော်တို့ဒီရရှိထားတဲ့အရာပေါ်မှာခွင့်ရပေါ်မူတည်ပြီးကျွန်တော်တို့အသုံးချပြီးတော့ဒါထွက်လာပြီးတော့ပြောကြတာပေါ့နော်အထူးသဖြင့်ကတော့ဟိုကျွန်တော်တို့ပြည်တွင်းမှာထွက်လို့မရတဲ့အတန်တွေကိုဒီမှာယူပြီးတော့ကျွန်တော်တို့အားလုံးအတူတကွာလာပြီးတော့ China တိုင်းရောရှိမှာပြောကြရလို့ပြောလို့ရပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့ဒီတရုတ်တိုင်အောင်ရှေ့မှာဆန္ဒပြကြတာမှာဒီအဓိကဘာတွေတောင်းဆိုခဲ့လဲမြ။
ပထမတစ်ခုကတော့တရုတ်ပြည်ကကျွန်တော်တို့ဗီဒီယိုအားသုံးပြီးတော့အများရန်မြမရေးပါဘောလားစစ်ကောင်စစ်ဘက်ကနေပြီးတော့ကာကွယ်ပေးနေတဲ့ကိစ္စရှိတယ်။ဒါတွေကိုမလုပ်ဖို့ရအတွက်ကျွန်တော်တို့တောင်းဆိုတယ်။နောက်တစ်ခုကတရုတ်ပြည်ကဒီဟိုအခုနောက်ပိုင်းပေါ်ဒီလက်နက်ကင်နဲ့တပ်ဖွဲ့တွေပေါ့လုံခြုံရေးကိုအပြည့်ခံထားတဲ့လက်နက်ကင်တပ်ဖွဲ့တွေပြည်တွင်းထဲကိုဝင်လာဖို့ဆိုတဲ့ကိစ္စမျိုးလုပ်နေတာရှိတယ်။ဒါကိုကျွန်တော်တို့လက်မခံဘူးပေါ့နော်။အထူးသဖြင့်ပူဆိုးတာစစ်ကောင်စစ်တွေတော့တွဲပြီးတော့သူတို့လုပ်မယ်ကြားနေပေါ့ဆိုတော့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်လက်ခံဆိုတာကိုကျွန်တော်တို့ပြောနေတယ်ပြီးတော့နောက်တစ်ခုကတရုတ်ကရွေးကောက်ပွဲမှာအခုလာပဲစစ်ကောက်စီကလုံးမရွေးကောက်ပွဲတကယ်တော့ကျွန်တော်တို့ပြည်သူတွေကလုံးဝတကယ်ကိုဟာသတပုတ်လိုပဲမြင်တယ်ရွေးကောက်ပွဲမျိုးဖြစ်တယ်အဲ့ဒါကို support လုပ်နေတယ်ဆိုတော့ဒါလည်းရှက်ဖို့ကောင်းတယ်ဆိုတော့ဒါကိုလက်ခံဆိုတဲ့ကိစ္စပြောတယ်နောက်တစ်ခုကတော့တရုတ်ကမြန်မာစစ်တပ်ကိုလက်နက်တွေနဲ့ပတ်သက်တဲ့အခုဆို drone တွေနဲ့ပတ်သက်တဲ့ဟာမျိုးတွေဟိုသူတို့တွေ support လုပ်တာတွေရောက်လာပြူတာတွေဆိုတော့နောက်ဆုံးချက်ဗတိယာရေးကြည့်ပါလေအဲ့ဒါပါလဲဆိုတော့တိုင်းသားအင်အားစုတွေပြီးတော့နောက်ကဒီလက်နက်ကိုင်အင်အားစုတွေပြီးတော့ဒီတော်လိုင်းအင်အားစုပေါ့ဗျာတော်လိုင်းကို support လုပ်တော်လိုင်းကိုပါဝင်နေတဲ့အဖွဲ့တွေအကုန်လုံးကိုအဖွဲ့အစည်းတွေကို PR ပေးနေတာရှိမတိုက်ဖို့လို့မလုပ်ဖို့လို့ငင်းငင်းစကားအတင်းပြောခိုင်းနေကိစ္စဆိုတော့ငင်းငင်းစကားပြောတာကောင်းတယ်ဒါပေမဲ့စစ်ကောင်စီနဲ့ကျွန်တော်တို့ပြောမှုမရှိဘူးကျွန်တော်ပြည်သူလူထုကဘိုင်းဖြတ်ထားပြီးဖြစ်ပါတယ်ကျွန်တော်ရှိမှလူတွေအများကြီးတည်ခဲ့ပြီးဖြစ်တယ်တကယ်ပြီးတော့မှညတ်တွက်ခိုင်ကျမလေးညတ်တွက်ခိုင်ကဖူးတနက်နဲ့အပြစ်ခံပြီးခဲ့နောက်ပိုင်းလူပေါင်း6000ကျော်လောက်ပေါ့ဒီတန်းတွေပေါ်မှာတော့နောက်ဆုံးဒီအချင်းစခန်းတွေထဲမှာတည်ခဲ့ရပြီအခုတိုက်ပွဲဝင်နေတဲ့တနေ့တည်ဆုံးနေကြတဲ့ရဲဘတ်တွေအများကြီးရှိတယ်ကျွန်တော်တို့ပြဆက်ထားတဲ့နေရာတွေကအများကြီးရှိတယ်ပေါ့နော်သူတို့တို့တရားမျှတမှုနဲ့သူတို့တို့ကကျွန်တော်တို့ပြန်ယူပေးရမယ့်အရာတော့အရာရှိတယ်ပေါ့ဆိုတော့ခါကျတော့ဒါတွေကကျွန်တော်တို့ပဲစုပ်ဖျက်မှာဖြစ်တယ်အဲ့တော့ကျွန်တော်တို့ဘယ်လိုလုပ်ပါဘယ်လိုကြိုက်ပါဆိုပြီးဖိအားပေးနေတဲ့ကိစ္စရှိအဲ့ဒါညောပတ်သက်ပြီးတော့ကျွန်တော်တို့လုံးဝလက်မခံဘူးဆိုတော့အဲ့ဒါအရေးကြီးဆုံးချက်ပေါ့အဲ့ဒါဖော်ပြနေဖြစ်ပ
ါအခုလိုဒီတရုတ်နိုင်ငံကိုဆန္ဒပြနေတာတွေကဒီတရုတ်မုန်တီးမဖြစ်အောင်ဘယ်လိုစီမံဆောင်ရွက်ဆင်ခြင်တဲ့နယ်လို့ထင်လဲဗျကိုယ်တိုင်ကလည်းအခုဥဆောင်နှုတ်ရှားနေသူတရုတ်နေတဲ့ဆိုရင်ဘယ်လိုသဘောထားရှိလဲဗျ
ဟုတ်ပါဗျာတကယ်တော့ဒီမိုကရေစီကိုအခြေခံတဲ့တောင်းဆိုမှုတွေကိုကျွန်တော်တို့ပြည်သူလူထုကတောင်းဆိုခဲ့ကြတာပေါ့နော်ဆိုတော့ကျွန်တော်တရုတ်တန်ရုံရှိကိုရောက်တဲ့အချိန်မှာကျွန်တော်လူနှစ်ယောက်ကြောင့်ပြောခဲ့တယ်လူနှစ်ယောက်ကြောင့်အသေးစားပြောခဲ့တယ်တယောက်ကဟိုမြန်မာလေးခြေစဉ်သူ့ကိုချားရှီလို့ခေါ်တယ်ကျွန်တော်တို့မန္တလေးမှာနဖူးတက်တဲ့ကိုတနက်နေ့အပြစ်သက်ခံခဲ့ရမြန်မာလေးဖြစ်ပါတယ်ကျွန်တော်တို့ပြည်သူလူတစ်ယောက်လုံးသိပြီးသားဖြစ်တယ်အဲ့မြန်မာလေးရဲ့ဇာပနာကိုမန္တလေးမှာထောင်ထဲချီတဲ့လူတွေကလိုက်ပို့ကြတယ်သူ့ရဲ့ဇာပနာကဘယ်မှာလုတာလဲဆိုတော့တယောက်သိကြိုင်းမှာလုတာဖြစ်တယ်နောက်တယောက်ကဒေါက်တာခန်ညာဟင်းဖြစ်တယ်ဒေါက်တာခန်ညာကျွန်တော်ဘလို့မှမမေ့ဆရာမလောင်းလေးဖြစ်တယ်ပေါ့နော်ဆိုတော့ तू ကလည်းတရုတ်လူမျိုးဖြစ်တယ်နေရုံစလုံးကတရုတ်လူမျိုးဖြစ်တယ်သူတို့တကယ်ဟိုနောက်ဆုံးမြေချတဲ့ဒီဟိုကဟိုဒီဇာပနာခန္ဓာလောက်တာတရုတ်ကြီးတရုတ်ချင်းကြည့်မှုရပဲလောက်တာဖြစ်တယ်အားလုံးကတရုတ်လူမျိုးတွေဖြစ်တယ်ကျွန်တော်အဲ့ဒါကိုအဓိကထားပြီးတော့တရုတ်တရုတ်ရှင်မှာဖော်ပြနေတယ်ဒီတရုတ်ညီလေးတွေကျွန်တော်တို့သူရဲ့ကောင်းတွေဖြစ်တယ်ဟိုကျွန်တော်တို့ကဒီဒီမိုကရေစီတော်လှန်ရေးကိုတိုက်ပွဲဝင်ကြတာဗမာမို့လို့မွတ်စလင်မို့လို့ခရစ်ယာန်မို့လို့တိတ်ယုတ်မို့လို့မဟုတ်ဘူးကျွန်တော်တို့ပြည်တော်စုထဲမှာရှိတပြည်တော်စုလုံးမှာကျွန်တော်တို့ကနေကြတဲ့လဲနေလဲအောင်မြေဆောင်ကြအကုန်လုံးထွက်ပြီးတော့ဆန္ဒပြပြီးတော့တော်လန်းနေတာဖြစ်တယ်ကျွန်တော်အဲ့ဒီအချက်ကိုအတိတ်ကကိုင်းဆွဲပြီးပြောတယ်ကျွန်တော်တို့လူချင်းတဲ့ဒီမိုကရေစီပန်းနိုင်ရောက်ဖို့ဖက်ဒရယ်ဒီမိုကရေစီရောက်ဖို့ရအတွက်ဒီတရုတ်ညီလေးညီမလေးတွေလည်းအသက်ပေးခဲ့ကြရတာဖြစ်တယ်လမ်းပေါ်မှာကျွန်တော်ဒီနေ့ထိမပေးဘူးဖြစ်တယ်သူ့ရဲ့မိခင်ပြောခဲ့တဲ့စကားတွေချို့ကျွန်တော်တို့ပေါ်ပြရမျိုးရှိတယ်ဆိုတော့တိတ်အရေးကြီးပါတယ်ကျွန်တော်တို့အဲ့ဒါကြောင့်ဒီအဲဒီဝေဥတော်လည်ရေးမှာအသက်ပေးခဲ့ကြရတဲ့သူတွေမှာညမာပြူပါတရုတ်လူမျိုးတွေပါတယ် That's why ကျွန်တော်တို့တရုတ်ကိုမုန်းစရာအကြောင်းရှိဘူးဒါပေမဲ့တရုတ်ရဲ့လက်ရှိတရုတ်နိုင်ငံပေါ်မှာတရုတ်နိုင်ငံတရုတ်အစိုးရထားတဲ့ပူပါတာအဲ့ဒါကြောင့်မလို့ပဲဟိုကျွန်တော်တို့ဟိုဒီအရွယ် ပြောနေကြတာဖြစ်တယ် That's why ကျွန်တော်တို့ကတရုတ်မုန်တီးရေးဆိုတဲ့ကိစ္စလုံးဝတင်လာစရာအကြောင်းရှိမြန်မာပြည်ပါတရုတ်တွေနဲ့လည်းကျွန်တော်တို့ပြည်တော်ဒီကဲဒီမိုကရေစီတို့အသက်ပေးခဲ့ပြီဖြစ်တယ်ဆိုတော့အားလုံးသိပြီဖြစ်တယ်ဒါမှမဟုတ်အခြေခံပြီးကျွန်တော်တို့ပြောနေတာဖြစ်တယ်ဟုတ
်ကိုရင်းချမ်းကြီးမင်းမြတ်တက်ဆက်ခဲ့တာပါခုကစပြီးတော့အပစင်တင်ဆက်နေကြအစီအစဉ်တွေကိုစတိုက်တင်ဆက်သွားပါမယ်ဒီမိုကရေစီဆွေးနွေးခန်းနဲ့စပါမယ်အမစစ်ကောင်စီကိုမိဖက်အဖြစ်ဆက်ဆံနေတဲ့တရုတ်ကိုဖိအားပေးဖို့ Republican တွေကြီးစိုးထားတဲ့ American လွတ်တော်တစ်ကိုမြန်မာနယ်ဝါတွေချင်းကပ်ဆောင်ရွက်ဖို့ရှိကြောင်း LA2M Los Angeles မြန်မာလူမှုလှုပ်ရှားမှုအဖွဲ့တီထောင်သူ James Shu James ရွှေက VOA ကိုပြောပါရယ်မိုက်အင်ဂျင်တိုင်းမေးမြန်းထားပါခင်ဗျာ
တရုတ်ပေါ်သဘောထားတင်းမာမှုဟိုပေါ့နော်အများစုရှိနေတဲ့ဒီ Republican တွေကြီးစိုးမယ်အခုဒီ American လွှတ်တော်ကိုချိကပ်ဖို့ပေါ့နော်မြန်မာနိုင်ငံကိစ္စနဲ့ဟိုချိကပ်မယ်ဆိုရင်ဦးချင်းရွှေတို့ဘက်ကအဓိကဘလို့ရည်မှန်းချက်နဲ့ချိကပ်မယ်ရှင
့်တို့တွေကတော့နော်ဟိုတိတ်ပြီးတော့တရုတ်ကိုတင်းတင်းမာမာကြီးမချိန်ကပ်ချင်ဘူးနော်သူကအင်ဂျင်နီယာဆိုတော့သူနဲ့ကတို့တွေကအင်ကြောင်းလို့ကလည်းမရဘူးလေနော်အဲ့တော့ဟိုတို့ရေအခုတရုတ်ကိုတောင်းဆိုတာခင်ဗျားတို့နဲ့ကျွန်တော်တို့နဲ့เนาะဒီလိုဘယ်လိုခေါ်မလဲ mutually beneficial ပေါ့တူဦးနှစ်ဖက်အကျိုးရှိတဲ့ဆက်ဆံမှုမျိုးနဲ့ကျွန်တော်တို့ဆက်ဆံနေမှာပဲပေါ့เนาะသူတို့ရန်သူအနေနဲ့မထားချင်ဘူးဒါပေမဲ့မျက်မျက်တာတာဆက်ဆံပြီးတော့ပြည်သူတွေရဲ့ဆန္ဒကိုသူတို့ဒီလိုကြက်ကြက်ရဲ့မလုပ်စေချင်ဘူးပေါ့လေလက်ကျူရှုမထားစေချင်ဘူးအဲ့ဒီနည်းနဲ့ဆက်ဆံနေတယ်ဒါပေမဲ့တရုတ်ကိုဒီစစ်ကောင်စီကိုပုံအောပြီးတော့ဟိုတိုင်းသူပြည်သားတွေရဲ့ဟိုဒီဆန္ဒကိုလုံးဝလစ်လျူရှုပြီးတော့စစ်ကောင်စီဆက်လက်တည်ငြဲနေပြီးတော့ဖိနှိပ်နေဖို့အတွက်ကိုအားပေးတာကိုတရုတ်ကိုဖိအားပေးစေချင်တာအမေရိကန
်ဟုတ်ကဲ့ပါအ
ဲ့ဒါလျှော့ပေးပါဆိုပြီးတော့
အဲ့တော့တစ်ဆက်တည်းမေးချင်တာအဲ့တော့ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဟိုဘလို့တီးခြားမူဝါဒတွေကိုလုံဆောင်ဖို့ပေါ့နော်ဟိုတောင်းဆိုဖို့ရှိလဲရှင
်တိချာမူဝါဒဆိုတာအခုဗမာအက်ကဗမာပြည်အတွက်တိချာမူဝါဒလေနော် तू ကဥပဒေဖြစ်ပြီးသားဥပဒေဖြစ်ပြီးသားဆိုတော့ဒီထရန့်ကဲနော် now အစိုးရတက်လာရင်လေသူတို့ဒီဗမာအက်ကဆက်ရှိနေမှာပဲသူတို့ဖျက်ဖို့စားဒီဟိုဥပဒေဖြစ်သွားလို့ရှင်ကွန်ဂရက်ကပဲပြန်ဖျက်လို့ရတော့အဲ့တော့ဘယ်သူမှအခြေခံကပြီးတော့เนาะဟိုတက်ဖို့ကြိုးစားမှာမဟုတ်အဲ့တော့ဗမာအက်ကရှိပြီးသားအဲ့ထဲမှာပါတဲ့ဥစ္စာတွေကိုเนาะဒီအကောင့်ထဲပေါ်တာနည်းနည်းနှီးနေလို့เนาะအဲ့တော့ပထမအဲ့ဒီဟိုဗမာအက်ကထွက်လာတယ် तू तू ကဟိုပြဋ္ဌာန်းထားတဲ့ဥစ္စာတွေကိုတော့အကောင့်ထဲပေါ်ဖို့ကငွေမရှိဘူးเนาะ appropriations ဒီ budget မရှိတာ ਨੇ သူတို့တစ်နှစ်ကျော်လောက်နောက်ကျတာဒါပေမဲ့အခုသူတို့စတော့လုံနေပြီးတော့မနစ်တော့ဆိုလို့ရှိရင်ဒီ September လောက်မှာเนาะဟိုသူတို့ဒီဟို USAID လေအဲ့ဒီက fact sheet ထဲမှာကြည့်တာတန်းတရာကျော်เนาะသုံးပြီဒါပေမဲ့သုံးဆွဲတဲ့နေရာတွေမှာပို့ပြီးတော့เนาะထိအောင်အောင်ချင်းသာမြင်လာရှိအောင်เนาะအဲ့ဒီအတွက်ကိုတောင်းဆိုပါမဟုတ်ပါလေ
အဲ့ညမှာဘလို့ဟိုစိန်ခေါ်မှုတွေရှိနေလဲရှင်နောက်ပြီးတော့ဒါတွေကိုဘလို့ကြော်လွှားမလဲပေါ့နော
် Biden administration ကတော့ဒါတို့တွေ opinion ပေါ့နော်တို့တွေဟိုယူဆတော့ပေါ့သူတို့ကဒီတိတ်ပြီးတော့နော်ဟိုတရုတ်ပြည်နဲ့ထိတ်တိုက်မတွေ့ချင်ဘူးねတူတယ်အဲ့တော့တရုတ်ပြည်နဲ့ထိတ်တိုက်မတွေ့ချင်ဘူးပြီးတော့ပတ်ဝန်းကျင်နိုင်ငံတွေနဲ့သူတို့ဟိုပုံပြီးတော့သိမြအောင်နေချင်တဲ့အတွက်အဲ့ဒီလူတွေမကြိုက်တာဆိုလို့ရှိရင်သူတို့ဒီနေ့နေ့ပဲလုပ်တယ်နဲ့တူတယ်။အဲ့တော့သူတို့ရဲ့ implementation ကတော့တိတ်ပြီးတော့အားမရကြဘူးပေါ့။ implementation ကိုဒီ Burma Act ကိုเนาะအကောင့်ထဲပေါ်တဲ့နေရာမှာမြန်မြန်ဆန်ဆန်ပေါ်လိုက်လို့ရှိရင်ဟိုဒီဒေါ်လာရေးအတွက်ပို့ပြီးတော့အကျိုးရှိမယ်လို့တို့တွေယူဆတယ်လေ။အဲ့တော့အဲ့ဒီအတွက်ကိုပဲတောင်းရမှာ။တောင်းမယ်ဆိုတော့အခုဒီ Burma Act က Act ဖြစ်နေပြီဆိုတော့ Congress တွေတော့တိတ်မဆိုင်တော့ဘူး။အခုဒီဝင်းနီမြအဖွဲ့နောက်တက်လာတဲ့အဖွဲ့ကသူတို့ဘလို့အကောင့်အထည်ပေါ်မလဲဆိုတာလေအဲ့တော့ပဲသူတို့စူးစမ်းပြီးတော့တော်အောင်ပေါ့
အဲ့တော့ဒီလိုမြမအရေးကိုပို့ပြီးတော့ပေါ့နော်အမေရိကန်ဒီအစိုးရအနေနဲ့ရောလွတ်တော်နဲ့လွတ်တော်ကပါအာယုံဆိုင်လာဖို့ဆိုလို့ရှိရင်အခုဒီမြမနွယ်ဘွားတွေဘက်ကဘလို့ပါဝင်ဆောင်ရွက်တင်လဲရှင
်ဥပဒေရဒီမဲဆန္ဒရှင်တယောက်ကသူ့ရဲ့လွတ်တော်ကိုယ်စားလှယ်ကိုဓာတ်ရိုက်ဆက်ွယ်ခွင့်ရှိဒီပါငင်းလို့မရအောင်မရတော့ဗမာတွေကဒီအခုရှိတဲ့ပြည်နယ်90မှာဟို90စလုံးလောက်မှာဗမာတွေရှိကြတယ်နော်အဲ့တော့အဲ့ဒီဗမာတွေကိုဟိုတို့တွေအရင်မနစ်တော့လည်းအဲ့လိုပဲဟိုဒီ appropriations လေဟိုဟာဒီဟို budget ချပေးတဲ့နေရာမှာ house နဲ့ senate နဲ့เนาะအထက်လွှတ်တော်အောက်လွှတ်တော်120တန်းဟိုတန်း90ကျွေးနေတဲ့ဥစ္စာကိုလုတ်တော့လည်းတစ်ခါလုတ်ပြီးပြီးအောင်မြင်တယ်လေအဲ့တော့အဲ့ဒီလူတွေကိုဆက်ပြီးတော့အတိပေးစီရောအောင်မှာပေါ့အဲ့တော့သူတို့တိအောင်လို့သတင်းပေးဖို့ကအရေးကြီးတယ်အဲ့တော့အဲ့လိုသူတို့သိစေချင်တဲ့အချက်တွေပေါ့မှာဥပမာဆိုလို့ရှိရင်ဟိုတချို့ဆိုလို့ရှိရင်ဗမာပြည်ဗမာရှိမှတော့မသိတဲ့လူရှိရင်ရှိမယ်နော်ဘာလို့လဲဆိုရင်သူတို့ကရွေးကောက်ခံထီတာ ਉਹ နော်ဒီဝင်ကြီးဌာနကလူတွေကြတော့သူတို့မှာ intelligence တွေစီ session ခုလောက်ရှိတယ်ဆိုတော့သူတို့ကများသောအားဖြင့်အပိုသိကြတယ်ကွန်ဂရက်ဆာလူတွေကြတော့သူတို့ကတက္ကသိုလ်လုံးအတွက်ကိုစဉ်းစားတော့အလုပ်တွေကများတော့သူတို့ရဲ့ဒီဟိုဟာပေါ့နော် legislative assistant ပေါ့နော်သူတို့ရဲ့လက်ထောက်တွေကိုအားကိုးရတယ်အဲ့တော့အဲ့ဒီလက်ထောက်တွေလည်းတည်အောင်လို့ဆိုပြီးတော့ဗမာပြည်အကြောင်းကိုနော်သူတို့တည်တဲ့နယ်ဥစ္စာတွေပေါ့နော်ဥပမာဆိုရင်ဟိုကျွန်တော်တို့ဗမာပြည်မှာအခုတည်းဒီလိုနော်ဟိုပြဿနာတွေရှိပါတယ်နော် NUG ဆိုတာကဘလို့ပါနော်နောက်ကျွန်တော်တို့အများပြောသလိုကျွန်တော်တို့ဗမာပြည်တစစီကွဲသွားမယ်လို့ဘာလို့ဆိုတော့မဟုတ်ပါဘူးကျွန်တော်တို့တိုင်းရင်းသားတွေစီးရုံးပါတယ်နော်ကျွန်တော်တို့ဒီလူငွေအကူအညီတွေလိုပါတယ်ကျွန်တော်တို့ဗမာပြည်မှာကပောက်ပေါ်မှာမြေရှားတပ်တူအထုတ်တာအများဆုံးမှာသူတို့စိတ်ဝင်စားအောင်လေပြီးတော့မှဒီ China မြန်မာ economic corridor ကတကယ်တမ်းကျတော့တရုတ်ပြည်အတွက်เนาะသူတို့မဟာဗျူဟာအတွက်တော်တော်အရေးကြီးတယ်ပြီးတော့မှဒီဂျီနန်ပိုက်လိုင်းနေเนาะအဲ့ဒါတွေကလည်းဟိုဒီတရုတ်ပြည်သူတို့စီးပွားရေးအတွက်ပေါ့နောက်ပြီးတော့သူတို့ရဲ့လုံးနိုင်ငံတော်လုံခြုံရေးအတွက်ပေါ့နော်ဒီလိုဟိုလင်းမြစီမရှိလို့ရှိရင်နော်ဟိုစစ်တိုက်လို့မရတဲ့ပုံစံမျိုးရှိတယ်လေအခုကဲကအဲ့တော့အဲ့ဓာရီအကုန်လုံးကိုသူတို့တည်သိသိတိုက်တာတွေကိုရေးထားပြီးတော့ဒီဟိုဒီမဲဆန္ဒရှင်တွေအနေနဲ့သူတို့ရဲ့တွတ်တော်ကိုယ်စားလှယ်တွေကိုတိုက်ရိုက်ဆက်သွယ်ပြီးတော့တို့တွေကအဲ့ဒီအမတ်တွေကိုချင်းကပ်ရတာပေါ့လေကျွန်တော်တို့ကဟိုဗမာပြည်မှာဗမာနယ်ဘွားပေါ့နော်ဒီကအမေရိကန်နိုင်ငံသားတွေပါကျွန်တော်တို့ကကျွန်တော်တို့သဘောနဲ့ကျွန်တော်တို့ဒီဥစ္စာကိုတောင်းဆိုပါတယ်ကျွန်တော်တို့က NGO ကိုလည်းကျွန်တော်တို့တောင်းဆိုတယ်ခင်ဗျားတို့ကိုလည်းတောင်းဆိုတယ်ပေါ့လေအဲအဲ့ဒါမျိုးနဲ့ဆိုတော့ဒီဟို constituent အနေနဲ့ဓာတ်ရိုက်တောင်းဆိုတာလည်းတို့တွေတော်တော်ထိရောက်တယ်လို့ယူဆတယ်ပြီးတော့မှဒီဗမာရီတွေမဟုတ်ဘူးလေဗမာရီကိုထောက်ခံတဲ့တခြားเนาะဟိုတရုတ်ကြီးကလူတို့เนาะဒီထိုင်ဝမ်ကလူတို့တို့ဖြင့်အဲ့ဒီ Cambodian dissident တို့အဲ့လိုမျိုးတွေကလည်းအကုန်လုံးဝိုင်းပြီးတော့လုတ်ပေးကြတယ်ကွာနော်နောက်တချို့အဲ့လိုအချင်းချင်းအဲ့လိုဟိုမဲဆန္ဒရှင်အချင်းချင်းပေါ့လေတခြားလူမျိုးတွေကလည်းဝိုင်းလုတ်လို့ရတယ်ဆိုတော့တို့တွေကိစ္စကိုလူအများသိပြီးတော့အများကညီကျင်တဲ့စိတ်ရှိလို့ရှိရင်နော်ဟိုလုတ်ဖြစ်တယ်လို့တို့တွေယူဆတယ်ကွာအဲ့လိုအဲ့လိုမျိုးပြင်ဆင်နေတာပေါ့နော်
အဲ့ဒီမှာဒီဆွဆွကလည်းထောက်ပြသွားတယ်အမေရိကန်မှာဒီဘာမအဲ့လိုဟာမျိုးရှိနေရတဲ့အတိုင်းထိထိရောက်ဆောင်ရွက်မှုတွေအားနေနေတဲ့ခါကြတော့အခုဒီ Trump အစိုးရလက်ထက်နောက်တစ်ခါအခု Republican တွေကြီးစိုးမဲ့လွတ်တော်မှာဒီ American ရဲ့အခန့်ကဏ္ဍပေါ့နော်အထူးသဖြင့်ဒီမြမဒီမိုကရေစီရေးနဲ့လူ့အခွင့်အရေးမှာဒီ American ရဲ့အခန့်ကဏ္ဍကိုဘယ်လိုမျှော်လင့်နေရှင
်လို့ဆော်တော့ကပြောတဲ့အတိုင်းပဲဘာမအဲ့ကတော့ဥပဒေဖြစ်နေပြီဆက်သွားမှာပဲနော်ဒီ USAID တို့ဘာလို့လဲများသောအားဖြင့်အဲ့ဒါမျိုးဟို bureaucratic အဖွဲ့အစည်းတွေဆိုလို့ရှိရင်ဘုံဆောင်ပိုင်းပဲကြောင်းသွားတာအစိုးရကြောင်းလို့ရှိရင်ဒီအောက်ကလုပ်တဲ့လူတွေကတော့ငကိုလုံရုံလုံးစင်အတိုင်းဆက်လုပ်မှာပဲအဲ့တော့တို့တွေနဲ့ဆက်သွယ်တဲ့လူတွေကလည်းများသောအားဖြင့်အောက်ကလူတွေဆိုတော့သူတို့နဲ့ကအဲ့ဒီလိုအဆက်အသွယ်ရှိပြီးသားဆိုတော့သူတို့ဆက်လက်တော့တောင်းလို့ရနေမှာပဲနော်ပြီးတော့မှသူတို့တွေဟိုပြောတော့နည်းနည်းပြင်ပေးတယ်ဟိုမနေ့တော့ဆိုလို့ရှိရင်ဒီသူတို့ဒီ USAID ဆိုလို့ရှိရင်သူတို့ကငွေချပေးတာသူတို့ USAID partner ဆိုတဲ့လူတွေကိုပဲငွေချပေးတာဘာလို့လဲဆိုရင်ငွေအမောက်များတော့ပမာဏများတော့သူတို့ဒီလိုအလွဲသုံးစားတွေပါလေလောက်ပါစိုးလို့လေ အဲ့တော့ဒီ NGO တို့ဘာလို့တို့တိုက်ရိုက်ပြေးမှာမဟုတ်ဘူးเนาะဒါပေမဲ့ဒီလိုအပ်ချက်တွေကိုเนาะဝင်ပြီးတော့ coordinate လုပ်ခွင့်ပေးပါ NGO နဲ့ EAO တွေကိုဆိုတော့မနေ့တုန်းကတို့စပြီးတော့လုပ်ပေးတယ်ပြီးတော့မှဒီ UN တခုတည်းပေးလို့ရှိရင်တခါတလေတက်လို့ရှိရင်စကစာဖြတ်ပြီးတော့တို့ဒီဥစ္စာကိုလက်နဲ့အနေနဲ့သုံးတယ်အိတ်ပေါ့လေအဲ့တော့ခင်ဗျားတို့ဒီ alternate channel ပေါ့လေတခြားပေးတဲ့နည်းလမ်းတွေကိုလည်းခင်ဗျားတို့ဟိုစမ်းသပ်ကြည့်ပါဆိုတော့သူတို့အဲ့ဒါလည်းလုပ်တယ်အဲ့တော့ဒီလိုပဲဖြည်းဖြည်းဖြည်းဖြည်းပြောယူပါမှာပဲဒါပေမဲ့ဒီ Republican ကြတော့သူတို့ကဒီပြည်တွင်းကိုညာသွားပြန်ပို့အသားပေးတယ်ပြီးတော့ဝေးကျေးသုံးဆွဲမှုကိုလည်းသူတို့ကပို့ပြီးတော့ဂယုဆိုင်တယ်ဆိုတော့ဒီပေးတဲ့အိတ်ကတော့เนาะ amount လေပမာဏကတော့နည်းသွားနိုင်တယ်ဒါပေမဲ့နည်းနည်းနဲ့ဘူပဲပို့ထိထိရောက်ရောက်လုပ်ပေးနိုင်ရင်မဆိုးဘူးလို့ယူဆတယ်ဘလို့စင်တို့ပမာဏကြီးမှာလိုအပ်ချက်ကအများများတယ်အဲ့တော့အမေရိကန်တန်းတရာပြောပေးတယ်ဆိုရင်လည်းเนาะအခုဟိုဒီ IDB တွေကိုရင်ဘယ်လောက်ရှိနေပြီလဲအဲ့တော့ဒီ IDB ဟိုငါးသန်းရှိတယ်တန်းတရာဆိုလို့ရှိရင်လူတစ်ယောက်ဘယ်လောက်ရမလဲเนาะအဲ့တော့ပမာဏကနည်းနေလို့ထင်တာမြင်တာမရှိဘူးအဲ့တော့ American တို့လည်းအဲ့ဒီလိုပဲဂျန်တဲ့တိုင်းပြည်တွေကနေပြီးတော့နည်းနည်းပို့ပြီးတော့ကူညီဖို့ဥပမာဆိုရင်ဂျပန်ဆိုရင်ပို့ကူညီနိုင်တယ်အိန္ဒိယကူညီနိုင်တယ်နော်ချိုင်းနဲ့ကူညီနိုင်တယ်ဒါပေမဲ့သူတို့စီကအကူအညီကနည်းနေတယ်နော်အစိုးရဆိုရှိတော်မရှိဟုတ်တယ်မလားချိုင်းကဒီလိုဟို humanitarian assistance ပေးတယ်ဆိုတာသိမ့်မကြောက်ဘူးအဲ့တော့အဲ့ဒါမျိုးတွေကိုသူတို့ like ပြီးတော့သူတို့ကိုယ်တိုင်မပေးချင်တော့မှမပေးနိုင်ရင်တော့မှနော်ဟိုသူတို့ကူညီပြီးတော့လှုံ့ဆော်ပေးနိုင်လို့ရှိရင်အကျိုးရှိတယ်လို့လေဒီစာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းဖြူရှင်အခုလိုမျိုးကျမတို့မေးတဲ့မေးခွန်းတွေကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ကျွန်တော်ပေါ်ပြီးတော့မေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်
ထရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဖီရတဲ့နလာနေမနခင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်ပထမပိုင်းအစီအစဉ်တွေမပြီးခင်ဖီရကတင်ဆက်ဖို့ရှိနေတဲ့အထူးအစီအစဉ်တွေအကြောင်းကိုသတင်းပေးကြပါမယ်။ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျင်မီကာတာနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကို VOA အမေရိကန်တန်ကတင်ဆက်ပေးဖို့ရှိပါတယ်။သမ္မတဟောင်းဂျင်မီကာတာရဲ့ကမ္ဘာနဲ့မြန်မာအရေးဆွမ်းဆောင်ချက်အမှတ်တရအထူးအစီအစဉ်ကိုဇန်နဝါရီလ8ရက်ဗုဒ္ဓဟူးနေ့မြန်မာစံတော်ချိန်ည10နာရီခွဲကနေ17နာရီခွဲမှာတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဆွေးနွေးပွဲစကားဝိုင်းတွေတိုက်ရိုက်ထုတ်လွှင့်ချက်အစီအစဉ်တွေပါဝင်ပါမယ်။နောက်တစ်ရက်ဇန်နဝါရီလ9ရက်မှာလဲဇာပနာအခမ်းအနားကျင်းပရာဝါရှင်တန်ဘုရားကျောင်းကနေတိုက်ရိုက်ထုတ်လွှင့်သတင်းတင်ဆက်ပေးသွားမှာပါလူလူမျိုးဆွေရုံသံ Live View မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook YouTube တို့ကနေစောင့်မျှော်ကြည့်ရှုနိုင်ကြပါရခင်ဗျာဒီနေ့မနက်ပထမပိုင်းအစီအစဉ်တွေကိုဒီမှာပဲရပ်နားပါစေဒုတိယပိုင်းမှာတင်ဆက်မယ့်ကမ္ဘာမြေမီဒီယာမြင်ကွင်းထူးခြားစမ်းပြသတင်းများစတဲ့အပတ်စဉ်အစီအစဉ်တွေကိုဂျေရုဆလမ်ကနေလူလူမျိုးဆွေရုံသံ Live ကကြည့်ရှုနိုင်တဲ့အပြင် Facebook YouTube View အင်တာနက်ဆာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ
ပြည်ဝအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေဖမ်းယူနိုင်နေပါတယ်။View ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း View မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါရဲ့ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ View American Tan ရဲ့2025ခုနှစ် January 6ရက်တနင်္လာမနက်ခင်းအစီအစဉ်တွေကိုမနက်ခွန်နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမိနစ်30မှာတော့တနင်္လာနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေနဲ့ဆက်ပါမယ်ခွင့်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍပါတစ်တနစ်ကုံဆုံးချိန်မှာကုန်လွန်ခဲ့တဲ့နှစ်ဟောင်းပေါ်အခြေပြုလို့လာမယ့်နှစ်သစ်မှာနိုင်ငံရေးစီးပွားရေးဤပညာသစ်ဖြစ်ထွန်းမှုတွေဘယ်လိုရှိနိုင်သလဲဆိုတာကြိုတင်ခန့်မှန်းကြဟော့ကင်းထုတ်လေ့ရှိကြပါတယ်လက်ရှိအနေအထားတွေအရလာမယ့်2025မှာမြန်မာနိုင်ငံရဲ့အခြေအနေဘယ်လိုရှိနိုင်ပါသလဲမီဒီယာတွေရဲ့ကြိုတင်ခန့်မှန်းရေးသားချက်တွေကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သွေးနိုင်ငံဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ခင
်ဗျအားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေ2025မြန်မာနိုင်ငံရေးစီးပွားရေးဘယ်လိုရှိမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါနှစ်တစ်နှစ်ကုန်ဆုံးချိန်မှာလွန်ခဲ့တဲ့နှစ်ဟောင်းပေါ်မှာအခြေပြုလို့နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာတွေနဲ့ပတ်သက်ပြီးနှစ်သစ်မှာဘာတွေဖြစ်လာနိုင်တယ်လဲဘာတွေကိုမျှော်လင့်နိုင်တယ်လဲဆိုတာကိုကြိုတင်ခန့်မှန်းကြဟော့ကင်းထုတ်ကြလို့ရှိပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့The Economist Magazine ကြီးကတော့2025မှာမြန်မာစစ်ကောင်စီကြာဆုံးနိုင်သလားဆိုပြီးမေးခွန်းထုတ်ထားပါတယ်။ The Diplomat Online Magazine ကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုဟာတိုးတက်မှုမရှိဘဲရပ်တန့်နေမယ်လို့ဆိုပါတယ်။ Forbes Magazine ကြီးကတော့ဤပညာဆိုင်ရာခန့်မှန်းချက်12ရပ်က2025ကမ္ဘာကြီးကိုပုံဖော်လိမ့်မယ်လို့ဟောကိန်းထုတ်ထားပါတယ်။2025မှာမြန်မာစစ်ကောင်စီကြာဆုံးနိုင်သလားလို့မေးခွန်းထုတ်ထားတယ်The Economist Magazine ကြီးရဲ့အာရှတန်တမန်ရေးရာ Editor Aaron Connelly ကမြန်မာစစ်တပ်ဟာအခုလောက်ပြင်းထန်တဲ့တိုက်ခိုက်ခံရမှုမျိုးဘယ်တော့မှမရှိခဲ့ပါဘူးလို့မှတ်ချက်ပေးပါတယ်။ပြီးတော့ Aaron Connelly ကသူ့အမြင်တွေကိုအခုလိုဆက်ရေးပါတယ်။မြန်မာနိုင်ငံဟာအင်္ဂလိပ်ထံကလွတ်လပ်ရေးရပြီးစမှာရန်ကုန်စင်ကြယ်ဘုံဒေသကနေတဘုံတွေကိုမောင်းထုတ်ပြီးနိုင်ငံနယ်မြေအများစုကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တဲ့တပ်မတော်လို85နှစ်ကြာအောင်ကြံ့ကြံ့ခံနိုင်တဲ့အဖွဲ့အစည်းမျိုးမြန်မာနိုင်ငံမှာမရှိခဲ့ဘူးပါဘူး။ဒါပေမဲ့2024မှာတော့တမရော်လို့ခေါ်တဲ့စစ်တပ်ဟာတိုက်ပွဲတွေမှာအဆိုးဆုံးအခြေအနေတွေတွေ့ကြုံခံစားလာရပြီးအရင်ကနဲ့မတူတဲ့ပြောင်းပြန်အနေအထားမျိုးတွေဖြစ်လာတယ်။တရုတ်နယ်စပ်ဒေသတွေမှာနယ်မြေတွေဆဆုံးကျုံလာတယ်။အိန္ဒိယနိုင်ငံတွေနဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းအများစုကိုဆုံးကျုံခဲ့ရတယ်။တိုက်ပွဲတွေဟာစစ်ကောင်စီတကားဝအထိရောက်လာတယ်။စစ်တပ်အရာရှိတွေလက်ကျင့်မွေးထုတ်ရာပြင်ဦးလွင်အထိတိုက်ပွဲတွေရောက်လာတယ်တပ်မတော်ပြိုလဲသွားနိုင်တယ်ဆိုတဲ့အမြင်တွေဟာ1949နောက်ပိုင်းပထမဆုံးအနေနဲ့ပြန်ပေါ်လာတာတွေ့ရတယ်တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဖြစ်တဲ့မြောက်ပိုင်းအဖွဲ့တွေနဲ့ AA တို့ဟာ2024ထဲမှာကြီးမားတဲ့အောင်မြင်မှုတွေရရှိခဲ့ကြတယ် AA ကတော့ရိုဟင်ဂျာတွေလူနည်းစုမွတ်စလင်တွေအပေါ်မှာမှုတွေရှိခဲ့တယ်လို့စွပ်စွဲချင်းခံနေရတယ်စောင့်ကြည့်လေ့လာသူတွေကတော့တရုတ်ဟာအွန်လိုင်းငွေကြေးလိမ်လည်မှုတွေပပျောက်ရေးအတွက်သူကူညီထောက်ပံ့ထားတဲ့မြောက်ပိုင်းအဖွဲ့တွေကိုစစ်ကောင်စီကိုတိုက်ခိုက်ဖို့မီးစိမ်းပြခဲ့တယ်။ဒါပေမဲ့တရုတ်ဟာစစ်တပ်ပြိုလဲသွားမှာကိုတော့မလိုလားဘူး။နေပိုင်စမှုနဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းချုပ်လာနိုင်တဲ့မြောက်ပိုင်းအဖွဲ့တွေအပေါ်အပြစ်တရားမှုမရှိတော့တာကိုသဘောပေါက်လာတဲ့တရုတ်ဟာစစ်ကောင်စီမပြိုလဲသွားရေးအတွက်စစ်ကောင်စီကိုပြန်ပြီးထောက်ခံမှုပြခြင်းပဲပြောင်းကျင်ကြပြီမယ်။သူတို့ရဲ့မိသားစုတွေကိုငဲကွက်နေကြရတယ်။လက်နက်ချသူတွေပဲပြောင်းသူတွေနဲ့တရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကြောင့်1949ကလူတတ်မတော်ပြိုလဲလူအနေထားကိုရောက်နေပြီဖြစ်တယ်။မေးစရာမေးခွန်းကတော့2024ထဲကအဖြစ်မျိုးတွေလာမယ့်2025ထဲမှာဆက်ဖြစ်နေမလားဆိုတာပါပဲလို့ The Economist Editor Aaron Connelly ကရေးသားထားပါတယ်။ The Diplomat Online Magazine ကတော့ပဋိပက္ခတွေအိုးအိမ်စွန့်ခွာနေရရွှေ့ပြောင်းနေထိုင်ရသူတွေကြောင့်မြန်မာစီးပွားရေးဟာတိုးတက်မှုမရှိဘဲရပ်တန့်နေမယ်လို့ဆောင်းပါချင်းစီဘက်စတီယန်စရန်ဂျီအိုကကမ္ဘာပံအစည်းအဝေးခန်းစာကိုကိုးကားပြီးရေးသားထားပါတယ်။မြန်မာစီးပွားရေးလှုပ်ဆောင်ချက်တွေဟာအားနည်းချိနဲ့နေမယ်။စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2025မတ်လအထိတည်ရာခိုင်နှုန်းသာရှိလိမ့်မယ်။2019ခုနှစ်မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ရာခိုင်နှုန်းရှိခဲ့တယ်။ငွေကြေးဖောင်းပွားမှုနှုန်းမြန်မာနေချင်းလှုပ်သားရရှိနိုင်မှုနိုင်ငံခြားငွေလဲလှယ်နှုန်းနဲ့လျှက်စစ်မီရရှိနိုင်မှုအကန့်အသတ်တွေကြောင့်2024-2025မြန်မာစီးပွားရေးဟာဆက်လက်ကျဆင်းနေမယ်။ပြီးခဲ့တဲ့နှစ်မှာစစ်ကောင်စီဟာ ချင်းချုံနယ်မြေတွေနဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေအများအပြားလက်လွတ်ဆုံးကြုံခဲ့ရတယ်2021ဖေဖော်ဝါရီနောက်ပိုင်းအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူအရေအတွက်ဟာ3တန်းကျော်အထိရှိခဲ့ပြီးဆင်းရဲမွဲတွေမှုနှုန်းဟာလူဦးရေရဲ့ 32.1% ရာခိုင်နှုန်းထိအောင်မြင့်တက်လာခဲ့တယ်အိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရမှုအလောက်ကန်ဆုံးကြုံမှုဝင်ငွေရောနဲ့ကျဆင်းမှုတွေဟာတိုးတက်မှုရနေတဲ့ဆင်းရဲမွဲတွေမှုလျှော့ချရေးလုပ်ငန်းစဉ်တွေကိုပျက်စီးစေခဲ့တယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာရွှေ့ပြောင်းအလို့သမားတွေနဲ့နိုင်ငံရာချားထွက်ခွာသူတွေများစေတဲ့အတွက်လုံသားရင်အားမလုံလောက်မှုတွေကိုဖြစ်စေတယ်နိုင်ငံသားငွေလဲလဲနှုန်းဟာလည်းအမေရိကန်ဒေါ်လာကို4500ကျပ်အထိစံချိန်တင်မြင့်တက်ခဲ့တယ်စစ်တပ်အာဏာသိမ်းခြင်းကအမေရိကန်ဒေါ်လာဟာ1300ကျပ်နှုန်းသာရှိခဲ့တယ်ပြီးခဲ့တဲ့နှစ်မှာတဘာဝတန်းငွေပို့ကုန်နဲ့နေဆက်ကုန်သွယ်ရေးတွေမှာ44ရာခိုင်နှုန်းဆုံးကျုံခဲ့ရပြီးတွင်းကုန်မှာ87ရာခိုင်နှုန်းကျဆင်းခဲ့တယ်။2020ခုနှစ်နဲ့နှိုင်းယှဉ်ရင်လက်ရှိမြန်မာစီးပွားရေးဟာ20ရာခိုင်နှုန်းသေးငယ်သွားတယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အချက်အလက်တွေကိုထုတ်နှုတ်ဖော်ပြထားတာတွေ့ရပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့ပဋိပက္ခတွေဆက်ဖြစ်နေရင်စီးပွားရေးဟာပြတ်သုံးနေမှာဖြစ်ပြီးမြန်မာပြည်သူတွေဟာလည်းစိတ်အေးချမ်းသာရှိမှာမဟုတ်ဘူးလို့မှတ်ချက်ပြီးရေးသားထားပါတယ်။ကဘာဂျော Forbes Magazine ကြီးကတော့2025အတွက်နည်းပညာဆိုင်ရာ Hawking 12ခုကိုဖော်ပြထားပါတယ်။ AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာအကြောင်းကိုအထူးအလေးပေးဖော်ပြထားတာတွေ့ရပါတယ်။တိုးတက်လာတဲ့နည်းပညာတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုပုံဖော်လိမ့်မယ်။စတော့ဈေးကွက်အပြောင်းလဲအရွေတွေကို AI နည်းပညာကလွှမ်းမိုးလိမ့်မယ်2025ဟာကြီးမားတဲ့ပြောင်းလဲမှုတွေဖြစ်မဲ့နှစ်ဖြစ်လိမ့်မယ်ဘာကြောင့်လဲဆိုတော့ AI နည်းပညာစက်ရုပ်တွေအာဂတခရီးစဉ်တွေကျန်းမာရေးစောင့်ရှောက်မှုတိုးတက်လာစေမဲ့နည်းပညာတွေးရှိမှုတွေကနှစ်သစ်မှာအကန့်အသတ်မရှိဖြစ်လာနိုင်ခြေရှိတယ်အဲ့ဒီမျှော်လင့်ချက်တွေအသည့်တီထွင်ဖန်တီးမှုတွေတဲကနေပြီးတော့အကောင်းဆုံးတန်ဖိုးတွေကိုထုတ်ယူသုံးစွဲနိုင်အောင်စီစဉ်ထားနိုင်ဖို့တော့လိုအပ်လိမ့်မယ်နောက်လာမဲ့12လနဲ့အဲ့ဒီဟိုမှာပဲကျွန်တော်တို့အနာဂတ်ဟာလူမှုရေးဆိုင်ရာတိုးတက်မှုတွေနည်းပညာဆိုင်ရာတိုးတက်မှုတွေနဲ့ပြည့်နေပါလိမ့်မယ်လို့ AI မဟာဗျူဟာပညာရှင်နဲ့ AI ရင်းနှီးမြှုပ်နှံသူ Mark Minibish က Forbes Magazine ကြီးမှာရေးသားထားပါတယ်။ကဘာကြီးက AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာအပေါ်အထူးအာရုံစိုက်လေ့လာနေကြခြင်းအနာဂတ်ကဘာကြီးကို AI အပါအဝင်တိုးတက်ပြောင်းလဲလာတဲ့နည်းပညာတွေကဘယ်လိုဘယ်နည်းပုံဖော်လိမ့်မလဲဆွေးနွေးကြပြင်ဆင်နေကြချိန်မှာမြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကြောင့်ပြည်တွင်းစစ်မီးကြီးအရှိန်ဟုန်ပြင်းပြင်းတောက်လောင်နေပါတယ်ပညာရေးကျန်းမာရေးအခြေအနေတွေကဆိုးရွားနှိမ့်ကျနေပါတယ်မြန်မာပြည်သူတွေဟာမလုံခြုံမှုကိုခံစားနေကြရပါတယ်စီးပွားရေးချွတ်ချုံကြကလူပေါင်းတန်းနဲ့ချီအငတ်ဘေးကြုံနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးရတဲ့အခြေအနေကိုရောက်ရှိနေပါတယ်လက်ရှိအခြေအနေတွေက2025မှာမြန်မာနိုင်ငံဘာတွေဖြစ်မလဲဆိုတဲ့အပေါ် The Economist Magazine ကြီးရဲ့တန်တမာရေးရာ Editor ကတော့တမရော်ဟာပျော်လဲလူအနေအထားကိုရောက်ရှိနေပြီလို့ဆိုပါတယ်။ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကတော့မြန်မာစီးပွားရေးဟာဆက်လက်ကျဆင်းနေပါမယ်တဲ့။ဦးကျော်စံသာကတော့မြန်မာနိုင်ငံမှာအဓိကပြဿနာဟာစစ်တပ်ကြီးစိုးမှုဖြစ်ပါတယ်။စစ်တပ်ခေါင်းဆောင်တွေကတော့တိုင်းပြည်အေးချမ်းမှစစ်တပ်နိုင်ငံရေးကထွက်မယ်လို့ပြောလို့ရှိကြပါတယ်။ကျွန်တော်စဉ်းစားမိတာကတော့စစ်တပ်ဖယ်ပြီးမှတိုင်းပြည်ငြိမ်းချမ်းရေးရမယ်လို့VOA ရဲ့2024မြန်မာနိုင်ငံရေးအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာပြောကြားသွားခဲ့တာတွေ့ရပါတယ်ခင်ဗျာ
။ကမ္ဘာမြောက်မီဒီယာမြင်ကွင်းကြည့်ကြရတာပါ။ခုတစ်ခါမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါ။2025ခုနှစ်လွတ်လပ်ရေးနေ့မှာစစ်ကောင်စီကလူငင်းချမ်းသာခွင့်တွေကြေညာခဲ့ပါတယ်။နိုင်ငံရေးကျင်းသား2000ဝန်းကျင်ကတော့ကျင်းထောင်တွေထဲမှာရှိနေသေးပါ။ဒီကြောင့်နဲ့ပတ်သက်လို့ NSP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုမှာတင်ပြထားပါတယ်ခင်ဗျာ။
တင်ကြခံနေရသူ 6,000 ကျော်ကိုစစ်ကောင်စီက2025ခုနှစ်လွတ်လပ်ရေးနေ့မှာလူငယ်ချမ်းသာခွင့်ပေးလိုက်ပါတယ်ဒီထဲမှာနိုင်ငံသား9864ဦးနဲ့နိုင်ငံခြားသား180ဦးတို့ပါဝင်ပါတယ်တသက်တကြုံပြစ်ဒဏ်ချမှတ်ထားတဲ့144ဦးကိုလည်းထောင်ဒဏ်15နှစ်အဖြစ်ပြောင်းခဲ့ပါတယ်ဒါ့အပြင်ကျန်တဲ့ပြစ်ဒဏ်တွေကိုလည်း6ပုံတပုံလျှော့ပြီးခဲ့ပါတယ်။ဒါပေမဲ့လူသက်မတိန်ပောက်ကွဲပစ္စည်း မတရားအသင်လက်နက်မူးယစ်ဆေးတဘာဝဘေးအကြမ်းဖက်နဲ့အာဂတိစတဲ့အမှုတွေတော့မပါပါဘူးဒီတကြိမ်လွတ်ငြိမ်းခွင့်မှာနိုင်ငံရေးအကျဉ်းသား600ကျော်ပါဝင်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်ဒီထဲမှာအမှုပေါင်း19ခုနဲ့ဆွဆွဲခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်ထင်ရှားတဲ့ခေါင်းဆောင်တွေတော့မပါခဲ့ပါဘူးစစ်ကောင်စီဟာအခုမတိုင်ခင်အထိလူငယ်ခွင့်15ကြိမ်ပေးခဲ့တဲ့အထဲမှာနိုင်ငံရေးအကျဉ်းသား800ခန်းနှုန်းကျော်ပဲပါခဲ့ပါတယ်ပြီးခဲ့တဲ့လူငယ်ခွင့်15ကြိမ်မှာအကျဉ်းသားစုစုပေါင်း95,865 ဦးကိုလွတ်ပေးခဲ့တာပါဒီထဲမှာနိုင်ငံရေးအကျဉ်းသားက8,162 ဦးပဲပါဝင်ပြီး2000ဝန်းကျင်ကတော့အကျဉ်းချခံနေရဆဲပါ2021ခုနှစ်အောက်တိုဘာလလူငယ်ခွင့်2ကြိမ်မှာတော့နိုင်ငံရေးအကျဉ်းသား4,434 ဦးပါခဲ့ပြီးအများဆုံးမှာလူငယ်ခွင့်ပေးတာမှာနိုင်ငံရေးအကျဉ်းသားလုံးဝမပါဝင်တဲ့အကြိမ်တွေလည်းရှိခဲ့ပါတယ်စစ်ကောင်စီရဲ့လူငယ်ခွင့်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကိုတီးတန့်ပေးတာလည်းရှိပါတယ်2021ခုနှစ်က NCA 6နှစ်ပြည့်အထိမ်းအမှတ်ဆိုပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်သူ114ဦးကိုလွတ်ပေးခဲ့ပါတယ်2022ခုနှစ်ပြည်ထောင်စုနေမှာတော့အာရခတပ်တော် AA နဲ့ဆက်ဆက်သူ46ဦးကိုလွတ်ပေးခဲ့ပါတယ်2023ခုနှစ်တရုတ်နိုင်ငံခြားရေးဝန်ကြီးခရီးစဉ်အပြီးမှာလဲနိုင်ငံရေးအကျဉ်းသား2153ဦးကိုလွတ်ပေးခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမှာတော့ NLD အစိုးရဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်နဲ့ပြည်ထောင်စုဝန်ကြီးဦးဝင်းခိုင်တို့ကိုကွယ်လွန်ခါနီးမှလွတ်ပေးခဲ့ပါတယ
်။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုယ့်ရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါမယ်ရှင်။
ဒီ season တွေကိုမနက် 9:00 ဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်တစ်ဆက်ပေးနေကြမြန်မာပြည်မှပေးစာများအစီအစဉ်အလှယ်ရောက်ပါပြီ။ပြည်သူလူထုရဲ့မြန်မာအရေးအမြင်တွေနိုင်ငံရေးစီးပွားရေးအကျပ်တဲတွေနဲ့ပတ်သက်လို့ VOA ကပေးပို့ရေးသားလာကြတဲ့ပေးစာတွေသောတာရှင်တွေရဲ့အကြံပြုစာတွေကိုမဟိသန္တာကျော်ကပြန်ကြားတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။မနက်ရန်သူနိုင်ငံသားအားလုံး2025နှစ်တင်မှာပျော်ရွှင်အေးချမ်းပြီးတော့ကက်ကြီးသုံးပါးကလွတ်မြောက်နိုင်ပါစေ။ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးအချိန်မှန်သတင်းလွှင့်ပေးလို့နှစ်တင်မှာပျော်ရွှင်ချမ်းမြေ့ကြပါစေလို့ဆုတောင်းပေးလာတဲ့သောရရှင်အေးအေးကျေးဇူးထူးတင်ပါရနော်။ခင်ဖြူလင်းဆိုတဲ့သောရရှင်ကလည်း VOA ဝိုင်းတော်သားများအားလုံးနေကောင်းကျန်းမာကြပါစေလို့နှစ်တင်မင်္ဂလာညကျန်းမာဆုတောင်းပေးပါရတဲ့။ဟုတ်ကဲ့ကျေးဇူးထူးတင်ပါရ။နိုင်နိုင်ဆိုရဲတော်ရရှင်ကငြင်းငြင်းပါစေမြမပြည်ကြီးတိုင်းသားအလုံးပြန်လဲစုစည်းနိုင်ကြပါစေမြမပြည်ကြီးမှမငြင်းချင်ရင်ဘယ်နိုင်ငံမှမငြင်းချင်ဘူးဆိုတာအလုံးယုံကြည်ထားပါရဲ့မြမပြည်ရဲ့ငြင်းငြင်းရေးဆိုတာဘယ်သူကဦးစားပေးနေလဲဘယ်သူကကြိုးပမ်းနေလဲမြမပြည်ကြီးငြင်းငြင်းရေးလားရအတွက်အလုံးဆင်ခြင်သုံးသပ်ကြပါလို့ရည်လာပါတယ်မနက်ရဲ့အမြဲဆုံးတင်ငင်အေဂျင့်ညညပြီးတော့တိုးတက်သောနိုင်ငံအသစ်ကြီးဖြစ်ပါစေဆိုတဲ့စာလေးကိုလည်းဖော်ပြပေးကြပါမယ်နော် ကမ္ဘာကြီးငြိမ်းချမ်းရေးအတွက်ပါဝင်ကူညီနိုင်သောပြည်သူနဲ့နိုင်ငံဖြစ်ပါစေလို့ဆုတောင်းပါတယ်တဲ့မန္တလေးက VOA သောရရှင်ဖုံဖုံအရှင်ဦးဥဒ္ဓမအစာရေးလာတာဖြစ်ပါတယ
်မင်္ဂလာပါ VOA ဥပဇင်းတို့ရဲ့နှစ်သက်ကူစကားကတော့ဗုဒ္ဓဘုရားရှင်ကမေတ္တာကိုအခြေခံပြီးဓမ္မဆိုသောမှန်သောတစ္ဆာကိုမိမိနှလုံးသားရင်ဝဲယုံကြည်ဆွဲမြဲစွာဖြင့်အပမဒေနတံပါဒေထမမေ့မလျော့မပေါ်မဆအတိတရားရှိစွာမိမိခန္ဓာကိုယ်ဖြစ်တာဖြစ်ပျက်တန်ត្រာကိုရှုမှတ်ကြရန်လိုပါပေတယ်အတိတ်မကောင်းမှုကိုပြစ်ဆုတ်ပန်ယခုလက်ရှိဘဝမှာယောနိသောမနတိကာရဆိုတဲ့မိမိစိတ်နှလုံးသားဖြူစင်စွာနဲ့နေထိုင်နိုင်ကြရန်သာလိုပါပေတယ်တပ်ပိတ္တကမ္မတကတပ်ပိခတ်သိမ့်ကုန်သောလူတရဝအပေါင်းတို့သည်ကမ္မတကကံအတိုင်းသာစီရင်ကြ၍မိမိပြုမှုနေထိုင်လောက်ကင်သောမိမိလောက်ရတိုင်းသည်သာမိမိတန်ត្រာတလျှောက်လုံးဆက်၍သာအကျိုးပေးနိုင်ပေသည်မိမိကောင်းတာလုပ်ခဲ့ပါကကောင်းသောအကျိုးခံစားရနိုင်သလိုမိမိမကောင်းတာတွေလုပ်ခဲ့ပါကမကောင်းကျိုးများရရှိပေလိမ့်မည်ဒါကြောင့်အခုကြောက်ရောက်တဲ့နှစ်သက်ဦးအခါသမယမှာကဘာသူကဘာသားအားလုံးမြန်မာနိုင်ငံသူနိုင်ငံသားအားလုံးအရမအစိုးမိတ်ဆာများပပျောက်ငြိမ်းချမ်း၍စစ်မဲ့ဘေးများယောဂါကပ်ဘေးများပပျောက်ငြိမ်းချမ်းကြပြီးအသက်ရှည်ကျန်းမာစွာနဲ့နေထိုင်လောက်ကင်နိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းလျက်ပ
ါမိမိဒီသာမိမိဘဝအတွက်အားကိုးရာအစစ်ဖြစ်ပါတယ်ဆိုပြီးတော့ဒီတော့ရရှင်မန္တလေးကအရှင်ဥဒ္ဓမရေးလာတာဖြစ်ပါတယ်ရှင်အခုတော့ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပြသွားခြင်းပါတယ်လုံခြုံရေးကြောင့်ခြေရွာတွေမဖော်ပြတာပါလို့ဆိုလာတဲ့တော့ရရှင်ကမကွေးတိုင်းမြို့သစ်မြို့နယ်ကခြေရွာတွေမှာငွေသိမ်းပေါင်းများစွာအတက်အဓမ္မတောင်းခံရပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာပါတယ်
မင်္ဂလာပါခင်ဗျာမကွေးတိုင်းဒေသကြီးမြို့သစ်မြို့နယ်ကျေးရွာအုပ်စုတွေမှာတအုပ်စုကိုလစဉ်တိုင်းတလ320ပေးနေရပါတယ်အုပ်စုမှာကျေးရွာများပြီးရွာကြီးတဲ့အိမ်တွေကတော့တလကို3000လောက်ကျပေမဲ့ကျေးရွာနဲ့ရွာသေးတဲ့အုပ်စုတွေမှာတော့တအိမ်တောင်ကိုတလ8000ကျော် 9000 နီးပါးကျပါတယ်ကျေးရွာအုပ်ချုပ်ရေးမှုတွေကလည်းမပေးမနေရရက်ကျော်လို့မရဘူးပြောပါတယ်မပေးရင်ဖမ်းမယ်ပြောပါတယ်ကျေးရွာတွေဆိုတာကအလုတ်ကိုင်းမရှိဝင်ငွေမရှိတစ်နေ့လုံးမှာတစ်နေ့စားရတဲ့သူတွေကများပါတယ်တောင်ရအလုတ်အသီးအနှံကလည်းလေယာဉ်မြင့်များတဲ့သူတာရကြတာပါအသီးအနှံရတဲ့သူတွေကလည်းလောအားကနဲ့မြေဩဇာနဲ့မြို့ကိုလည်းသွားကျင်တဲ့အချိန်သွားမရတာနဲ့အရန်အခက်တွေ့ရပါတယ်အထက်လူကြီးတွေကသာလက်ဆမှုတွေဖမ်းမယ်ပြောနေတာတကယ့်လက်တွေ့ဘဝကတော့ပြည်သူတွေပဲဒုက္ခရောက်နေပါတယ်ဒါကိုအထက်လူကြီးတွေသိအောင်တင်ပြပေးစီခြင်းပါတယ် VOA အဖွဲ့သားအားလုံးနှစ်သက်မှာပျော်ရွှင်ပါစေကျေးဇူးတင်ပါတယ်
အထက်လူကြီးတွေတည်အောင်တင်ပြပေးစင်ပါတယ်ဆိုပြီးတော့ဒီမန္တလေးတိုင်းဒေသကြီးမြို့သစ်မြို့နယ်ကကျေးရွာအုပ်စုတွေအထမငွေချေတောင်းခံနေရတာနဲ့ပတ်သက်ပြီးတော့စာရေးလာတာဖြစ်ပါတယ်အခုဆက်ပြီးတော့ပြည်ပအတွက်အလုံးလုံးကြရတဲ့သူတွေကြုံရတဲ့အခြေအနေလေးတွေရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးပါမယ်ထိုင်းကိုရောက်နေတဲ့မြန်မာအလုပ်သမားတွေကြုံနေရတဲ့အခြေအနေဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ။ထိုင်းနိုင်ငံဘကောက်မြို့အနီးပထုံထာနီမြို့ကြာစံထုတ်လုပ်တဲ့စက်ရုံကအလုပ်သမားတဦးပါ။ MOU စနစ်နဲ့အညီသက်တမ်းတိုးရမယ်ဆိုပြီးတော့သက်ဆိုင်ရာကနေတဆင့်စက်ရုံအတွင်အစည်းအဝေးလုပ်ပါတယ်။အခုထိုင်းမှာ Visa Work Permit နှစ်နှစ်စာသက်တမ်းတိုးဖို့ကိစ္စပြည်ပရောက်ရွှေပြောင်းအလုပ်သမားတွေကြားမှာငွေကြေးကုန်ကျများလို့အခက်တွေ့နေကြပါတယ်။အစိုးရပွဲစားပေါင်းပြီးတော့လှူစားသလိုဈေးကွက်တစ်ခုရှိနေပါတယ်။တချို့စက်ရုံတည်းပွဲစားတွေကဈေးအမျိုးမျိုးနဲ့ပြောနေပါတယ်။တချို့ကဗီဇာ2နှစ် work permit 2နှစ်စာကိုဘတ်1000ဘတ် 9500 8500 6500ဘတ် 9100 စသဖြင့်ဈေးအမျိုးမျိုးကြားမှာပြည်ပရောက်မြန်မာတွေဗျာများနေကြသလိုစိတ်တော့ကလည်းရောက်နေကြရပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအနေနဲ့ဈေးကိုနှစ်ဦးနှစ်ဖက်ပြည်လဲအောင်လှုပ်ပေးစီလိုပါတယ်။နှွေဦးတော်လှန်ရေးအစိုးရကပါဝင်ပြောပြလို့ရပါကကူညီပေးစီလိုပါတယ်။ကျွန်တော်တို့ပေးရတဲ့ဈေးနဲ့ရလာတဲ့လာကနဲ့ကမကန့်ညီသလိုအဆင်မပြေပါဘူး။လာစားကလည်းနဲ့ OD ကလည်းမရကြပါဘူး။တချို့ဆိုရင်စားတော့ဖို့အခန်းကားကိုပါမင်းရှာနေရပါတယ်။ကျွန်တော်စက်ရုံကတော့ဘတ် 9523 ကနေဘတ် 9100 နဲ့ဈေးညှိပေးမယ်လို့ပြောနေပါတယ်။ အရင်နှစ်တွေကဗီဇာကနှစ်နှစ်ဆိုရင်2000လောက်ပဲကျပါတယ်ဝေါ့ပါမစ်ကကနှစ်နှစ်စာကိုဘတ်1930ပဲပေးရပါတယ်အခုနှစ်ကကုန်ကျစရိတ်ပိုများပြီးရတဲ့လစာနဲ့အဆင်မပြေကြပါဘူးဒီကြားထဲမြန်မာဘက်ကအခွန်က200ခန်းနှုန်းတစ်လဘတ်150လောက်ကောက်မယ်လို့ပြောနေပါသေးတယ်ကျွန်တော်တို့ကမပြေလည်လို့ဒီမှာလာအလုပ်လုပ်ခါမှာဒီမှာထိုင်းမြန်မာအစိုးရနဲ့ပွဲစားတွေကိုလာလုကျွေးသလိုဖြစ်နေပါတယ်သက်ဆိုင်သူအားလုံးကြားသိစေဖို့ပါသူတို့သတ်မှတ်ရက်က2025 February 17ရက်နေ့အထိအတွင်းအပြီးလောက်ရမယ်လို့ဆိုပါတယ်ပေးရမယ်ငွေကြေးများနေတော့တခါလေတန်းပေးဖို့ကလည်းအဆင်မပြေလို့ပါ VOA ရေ
သက်ဆိုင်သူတွေကြားသိစေရမှာဆိုပြီးတော့ထိုင်းရောက်မြန်မာအလို့သမားတွေဂျုံနေရတဲ့အခြေအနေကိုစာရေးရင်ဖွင့်လာတာပါဒီတစ်ပတ်ပေးစာတွေကိုတော့ဒီမှာရက်ချင်ပါတယ်နော်နှစ်သက်မှာမြန်မာပြည်ကြီးငြိမ်းချမ်းရေးပန်းနိုင်တဲ့ပို့ပြီးတော့အလန်းနီးရပါလို့ဤလို့ဆုတောင်းရင်းနောက်တစ်ပတ်မှာပြန်ဆောင်ကြရအောင်ပါအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။မေးသနာကြောင့် Passenger စပင်းနေကြမြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။ခုဆက်ပြီးတော့ကမ္ဘာတစ်လောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံကနှစ်သစ်ကြိုပွဲတစ်ခုမှာတော့နှစ်ဟောင်းကမကောင်းတဲ့အမိုက်ရစရာတွေကိုစုဝေးရီမောပစ်ကြတဲ့ပွဲတော်တစ်ခုကိုလူထောင်နဲ့ချီတက်ရောက်ခဲ့ကြပါတယ်။နယ်သာလန်နိုင်ငံအက်ခမာမြို့မှာအနှစ်900လောက်တက်တန်းရှိပြီးတော့တက်သားခုံမနက်တစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလိုကမ္ဘာလောကထူးခြားကြသတင်းလေးတွေကိုကိုငင်းချမ်းနဲ့မတ်မြသဇင်အောင်တို့တင်ဆက်ပေးထားပါတယ်ခင်ဗျာ
။2025ခုနှစ်နှစ်သစ်ကိုကြိုဆိုကြတဲ့အချိန်မှာဂျပန်နိုင်ငံပွဲတစ်ခုကတော့နှစ်ဟောင်းကမကောင်းတဲ့အမှတ်ရစရာတွေကိုစုဝေးရီမောကြတဲ့ပွဲတော်တစ်ခုကိုလူထောင်နဲ့ချီပြီးတော့တက်ရောက်ခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့ကဖျားရှိခိုးကျောင်းတစ်ခုမှာကျင်းပတဲ့ဒီပွဲကိုဒီဖျားရှိခိုးကျောင်းရဲ့ဘုန်းတော်ကြီးကဥဆောင်ကျင်းပတာဖြစ်ပြီးတော့မိနစ်20ကြာအကြိမ်ကြီးရီမောဖြစ်ခဲ့ကြတယ်လို့ဂျပန် NHK သတင်းမီဒီယာမှာဖော်ပြပါတယ်။ဒီပွဲမှာပါဝင်သူတွေရဲ့လက်ထဲမှာလည်းကြည့်ကြပါဆိုရဲဂျပန်စလုံးနဲ့ရေးထားတဲ့အဆောင်တစ်ခုကိုလည်းကန်ဆောင်ထားကြတာပါအခုပွဲဟာနှစ်သစ်မှာကန်ကောင်းစီဖို့ရည်ရွယ်တာဖြစ်ပြီးဂျပန်ဒဏ္ဍာရီပုံမြင်နေတဲ့မှာနေနဖျားမကိုဂူရဲကနေထွက်လာအောင်ရီမောကပြဖြိုပြီးခဲ့တာကနေအခြေခံပြီးတော့အခုလိုစုဝေးရီမောကြတဲ့ပွဲဖြစ်လာတာပါရှင
်နယ်သာလန်နိုင်ငံအက်မာမြို့မှာအနှစ်900လောက်သက်တမ်းရှိပြီဖြစ်တဲ့တစ်သားခုံဖနက်တစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်နယ်သာလန်နိုင်ငံဟာကမ္ဘာတစ်လွှားမှာသူတို့ရဲ့တစ်သားခုံဖနက်တွေကြောင့်လူသိများတာပါဒီတစ်သားခုံဖနက်ကိုမြို့ပြဝင်းကျင်နေရာကအင်တာဂျင်းတစ်ခုထဲမှာတွေ့ခဲ့တာကြောင့်ထူးခြားတယ်လို့ရှင်းအောင်သူဒေသနာပညာရှင်စိတ်လန်းကပြောပါတယ်အကြောင်းကတော့အခုလိုတစ်သားခုံဖနက်တွေကိုလယ်သမားအများစုကလေယာဉ်ဆိုင်ပြေးလုတဲ့အချိန်မှာဝစ်ဆင်တက်ကြတာဖြစ်ပြီးမြို့ပြနေရာမှာတွေ့ရှိခဲ့တာကြောင့်ဒီတစ်သားခုံဖနက်တွေကိုနေ့စဉ်သုံးဖြစ်နေလဲသုံးနေတယ်လို့ယူဆရမှာဖြစ်တဲ့အကြောင်းပြောပါတယ်အမ်စတာဒမ်မြို့ကနေ18မိုင်အကွာမှာတည်ရှိတဲ့အယ်ခါမြို့မှာပြီးခဲ့တဲ့လကမြေအောက်အင်တာဂျင်းဆောက်ဖို့တူးဖော်ရာကနေအဲ့ဒီရှေးဟောင်းအင်တာဂျင်းကိုတွေ့ခဲ့တာဖြစ်ပြီးတော့အဲ့ဒီတဲကနေရှေးဟောင်းတစ်သားခုံဖနက်ကိုတွေ့ခဲ့တာပါဒီဖနက်ဟာအရှေ၈လက်မကျော်လောက်ရှိပြီး15ရာစုအကုန်ပိုင်းလောက်ကပြုတ်လုခဲ့တာလို့ခန့်မှန်းပါတယ်ခင်ဗျာ
အမေရိကန်နိုင်ငံဟဝိုင်ယီပြည်နယ်နာက Midway Attraction နေရာမှာ Listen Albatross ဇင်ယောမျက်ကြည်မျိုးတစ်ကောင်ဟာအသက်84နှစ်အရွယ်မှာတားပေါက်ဖို့အတွက်ဥတလုံးဥချခဲ့ပါတယ်။ဒါဒီဇင်ယောမျက်မျိုးအတွက်အသက်ကြီးမှခလေးမွေးဖို့ဥချတဲ့စံချိန်ချိုးသွားတဲ့အရွယ်ဖြစ်တယ်လို့ငှက်ကြွန့်ကျင်သူတွေကပြောပါတယ်။ Listen Albatross ဇင်ယောမျက်မျိုးတွေဟာဘဝတစ်သက်တမ်းမှာကျင်ဖို့တူးပဲရှိတတ်ကြတယ်လို့လူတွေကမှတ်ယူထားပြီးတော့ wisdom ဉာဏ်ပညာလို့နာမည်ပေးထားတဲ့ဒီဇင်ယုံနှစ်မကြီးကတော့သူ့ကျင်ဖို့နဲ့တက်တန်းတစ်လျှောက်မှာဥ90လောက်ဥခဲ့ပြီးပါပြီ။သူ့ရဲ့ကျင်ဖို့မတွေ့ရတာနှစ်အတော်ကြာရှိနေပြီဖြစ်ပေမဲ့ဒီလက်တလုံးနှစ်တွေအတွင်းမှာတော့ဒီဇင်ယုံနှစ်မကြီးကတခြားမျက်ထည်တွေနဲ့ပျော်ပြီလုံနေတာကိုလည်းလေ့လာတွေ့ရှိထားပါတယ်။ဒီနှစ်ထဲမှာတော့အခုလိုဥချလိုက်တဲ့အတွက်ဥကနေအကောင်ပေါက်ဖို့သူ့ရဲ့ကျင်ဖို့အတစ်ကဝိုင်းပြီးတော့ကူဝပေးနေတာကိုလည်းတွေ့ရှိထားပါတယ်။အဲ့ဒီကနေအကောင်ပေါက်လာမယ်လို့မျှော်လင့်ထားတဲ့အကြောင်းနဲ့ဒီငှက်တွေကိုလေ့လာနေတဲ့ပညာရှင် Jonathan Plisner ပြောပါတယ်။ဒီ wisdom ဇင်ယုံနှစ်မိုင်ယိုအသက်9နှစ်သားအရွယ်သူစပြီးတော့ဥဥရဲ့အချိန်1956ခုနှစ်ကလေးကစပြီးတော့အမှတ်အသားလုပ်လေ့လာခဲ့တာဖြစ်ပြီးဒီနှစ်မှာတော့သူကအသက်84နှစ်အရွယ်ရှိနေပြီးဖြစ်ပြီးတော့တဘာဝတော်ရိုင်းညက်မျိုးတွေမှာတော့သူကအသက်အကြီးဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်ရှင
်။နီပေါ်နိုင်ငံကတ်မန်ဒူမြို့တော်အပြင်ဘက်နာကကွန်ဖူတိုင်းကျင်းတဲ့ Dark Amitabha သီလရှင်ကျောင်းတစ်ခုကိုကိုဗစ်ကာလ9နှစ်ကြာပိတ်ထားရကနေပြန်လည်ဖွင့်လှစ်လိုက်ပါတယ်။ဝင်ပွဲအခမ်းအနားကိုသီလရှင်တွေကအုံနီကဲတွေခွဲပြတာ၊ဓာရီပြတာ၊ကွန်ဖူတိုင်းရီပြတာတွေနဲ့လည်းတင်ဆက်ခဲ့ပါတယ်။ဒီကွန်ဖူတိုင်းသီလရှင်ကျောင်းဟာဒါရူပါဂိုင်းကဆင်းသက်လာတာဖြစ်ပြီးတော့အနှစ်တစ်ထောင်သက်တမ်းရှိနေပါပြီ။တိဘက်ဘုန်းတော်ကြီးဒလိုင်းလာမထက်တဆင့်ပဲနေတဲ့ဘုန်းတော်ကြီးဂျာဝါလန်ဒရူပါကစတင်တည်ထောင်ခဲ့တဲ့ဒီသီလရှင်ကျောင်းမှာသီလရှင်တွေကိုဘုန်းတော်ကြီးတွေနဲ့တန်းတူအဆင့်သတ်မှတ်ထားပါတယ်။သီလရှင်တွေကွန်ဖူတိုင်းလေးကျင့်တာကနေကျမ်းမာရေးနဲ့စိတ်ဆွမ်းရင်ထက်မြက်လာစေဖို့ရည်ရွယ်ပြီးတော့ဒီကျောင်းကသီလရှင်တွေဟာတခြားသီလရှင်တွေနဲ့မတူပဲခမင်းချက်တန်ရှင်ရေးလုပ်ယုံနေမှာကတိုင်းလေးကျင့်ခွင့်မှာရထားတာပါဒီသီလရှင်ကျောင်းမှာအသက်6နှစ်ကနေအသက်54နှစ်အထိသီလရှင်ပေါင်း300ရှိပါတယ်သီလရှင်အများစုဟာဘူတန်အိန္ဒိယနဲ့နီပေါ်နိုင်ငံတွေကဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းနဲ့မတ်မြသဇံအောင်တို့တင်ဆက်ပေးကြတာပါဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လင်းချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းပါတွေသတင်းသုံးသပ်ချက်တွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်စီးစဉ်တွေကို Facebook, YouTube, Instagram, Telegram, X လို့မှုကွန်ရက်ဆာမျက်နှာတွေကနေကြည့်ရှုနိုင်ကြတယ်လို့ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာအချိန်မရွေးဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ခင်ဗျာစီးစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါအောင်မယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာနိုင်ငံရေးအရအကြက်တဲကြုံနေရတဲ့တောင်ကိုရီးယားနိုင်ငံကိုအခုတင်းလာနေရောက်ရှိမှာဖြစ်ပြီးတော့တရားစွဲခံရတဲ့တောင်ကိုရီးယားသမ္မတရဲ့နီးနာလှုပ်ဟန်မဟုတ်ဘဲမူဝါဒပိုင်းကိုဆက်သွားနိုင်ရေးအမေရိကန်ဘက်ကအားပေးသွားဖို့ရှိမယ်လို့သိရပါတယ်။ယူကရိန်းတပ်တွေဟာရုရှားအနောက်ခြမ်းကဒေသကိုတံပြန်ထိုးစစ်ဆင်နေတယ်လို့ရုရှားကပြောပါတယ်။ယူကရိန်းတို့ဟာကဒေသကိုပြီးခဲ့တဲ့နှစ်ဩဂုတ်လကသိမ်းယူခဲ့ပေမဲ့လည်းအဲ့ဒီဒေသကိုရုရှားနဲ့မြောက်ကိုရီးယားတပ်ဖွဲ့တွေကပြန်သိမ်းယူထားတာပါ။တင်ကား20မိုင်းရှင်းမော်တော်ယာဉ်တစ်စင်းတန်ကြက်ကားကား22စင်းနဲ့လေဒီကုံစစ်တီတွေအပါအဝင်ယူကရိန်းတိုက်ခိုက်ရေးအုပ်စုတစုဟာဘော်ဒင်ကျေးရွာကိုတပ်ဖြန့်နေရယူထားတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဆီးရီးယားအပေါ်အရေးယူတန်ခတ်မှုတွေပြန်ရုပ်သိမ်းပေးဖို့ဆီးရီးယားနိုင်ငံအသွင်ကူးပြောင်းရေးအစိုးရအဖွဲ့ကဝန်ကြီးတွေကတိုက်တွန်းပါတယ်။ဆီးရီးယားအသွင်ကူးပြောင်းရေးအစိုးရဝန်ကြီးတွေဟာဆီးရီးယားအာဏာရှင်ဘရှားရဲ့အာဆတ်ပြုတ်ကျပြီးတဲ့နောက်ပထမဆုံးနိုင်ငံခြားရေးခီးစဉ်ဖြစ်ကာတာနိုင်ငံကိုရောက်ရှိနေတယ်ခုလို့ပြောခဲ့တာပါ။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခဲ့တာပါခင်ဗျာ။ VOA American တန်ရဲ့ဇန်နဝါရီလ6ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ဒီကနေ့မနက်အတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲဆုံးသက်ပြရစီခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုအဖြစ်တာဝန်ယူသူကနားလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn Gamble ဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကျွန်တော်စီသူပါတော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးတောကအပေါင်းကကင်းဝေးကြပြီးတော့ကျမရွှန်းလန်းနိုင်ကြပါစေခင်ဗျာ။ BAND ရဲ့အသွေးတွေကလူကင်းတဲ့မင်္ဂလာလေးတစ်နေ့လည်းပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။